Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American တိုင်းရဲ့2024ခုနှစ် October 22ရက်တင်းလာနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာview video season တွေကို line meter 3251နဲ့ line meter 190တို့အပြင် Facebook နဲ့ YouTube တို့ကနေရုပ်သံတွေပေါ်တုတ်ဖက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက် season မှုကကျွန်တော်စီးသူပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ Israel နဲ့ Hezbollah ပြစ်ခတ်ဖြစ်ရှင်းနိုင်မှု American အထူးတန်ကိုယ်စားလှယ်ဗီရိုမျိုးတွေကိုတွားရောက်ပါတယ်စစ်ကောင်စီနဲ့ပူးတွဲစည်းရေးလက်ချင်းမှု Russia တင်မော်ရီမြန်မာနိုင်ငံမှာရောက်နေပါတယ်မန္တလေးတရုတ်ကောင်စီရုံးတက်ခဲခံရမှုစုံစမ်းဖော်ထုတ်ဖို့တရုတ်နိုင်ငံရဲ့ဌာနကတောင်းဆိုလိုက်ပါတယ်ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစီသူနဲ့အတူတင်ပြပေးသွားမှာပ
ါဟုတ်ကဲ့ပါကိုအောင်လုံးကြီးအခုညပိုင်းနားဆင်ရမယ့်အထဲမှာတော့တရင်သာဤတိုင်းပလောမြို့နယ်ကြောက်ကာရွာကနေဘိတ်မြို့ကိုအသွာလူတရာနီးပါးပါတဲ့လေတစည်းပင်လယ်ပြင်မှာတိမ်းမောက်ခဲ့လို့လောလောဆယ်အထိဒေသခံ17ယောက်ရဲ့အလောင်းတွေကိုတွေ့ရှိထားပါတယ်
။တရှုပ်သွားတာတော့17ဦးလာဖြစ်သေးတယ်။ကလေးတဦးပါတယ်။တောက်လာသားတွေ။ကျန်တဲ့ဟာလူကြီးလေးပေါ့နော်။ကျန်တဲ့လူလေးကတော့ခုထိနေရသေးဘူးလေ။ကလေးတွေကများတာလေ။ကျန်တဲ့သူတွေများတယ်ဆိုတော့လေ။လူဦးရေသိကြမသိသေးဘူးဘယ်တော့ပါသွားတာမသိသေးဘူး
။ဒေသခံတဦးပြောပြခဲ့တာပါ။ဒီကြောင့်သတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီတဲ့နဲ့တူရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာစစ်ကောင်စီကလေကြောင်းတိုက်ခတ်လို့ဒေသခံတွေတီးဆုံရတဲ့တီးကြသတင်းပေးပို့ချက်တွေအပြင်နောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုစတိုက်တင်ဆက်သွားပါမယ်။ဒါ့အပြင်တရင်လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုလည်းစတိုက်နားဆင်ရဖို့လည်းရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်စီသူတို့ပြောပြပေးသွားမှာပါခင်ဗျာ
။ဣဇရဲလ်နဲ့လေဗနွန်နယ်စပ်မှာပြစ်ခတ်တွေဖြစ်ပွားနေတာကိုဖြစ်ရှင်းမှု American Two Tank ဆိုလဲ Amos Hochstein ဒီနေ့ပဲဗီရိုမျိုးကိုတွားရောက်ပါတယ်ဂါဇာဒေသအပြစ်ခတ်ရဲ့ဆေးရီ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ဒီသတင်းကိုတွားရောက်ပြီးတန်တမန်ရေးရာကြိုးပမ်းနေချိန်မှာပဲ American Two ကိုဆယ်ကလည်းလေဗနွန်ကိုတွားရောက်တာပါ Two တန်တမန် Hochstein ကတော့လေဗနွန်လွတ်တော်ပြောခွင့်ရနဗီပါရီနဲ့တွေ့ဆုံပြီးအပြူသဘောဆောင်ဆွေးနွေးဖြစ်တဲ့အကြောင်းသတင်းနောက်တွေကိုပြောပါတယ်လေဗနွန်နိုင်ငံခီးစဉ်အတွင်းအစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေအပြင်ခိုင်မာအကောင့်တင်းငင်းလုံခြုံမှုရှိပြီးတာယာဝါပြောတဲ့နိုင်ငံဖြစ်လမ်းကြောင်းတစ်ခုဦးတည်နိုင်ဖို့ကြိုးပမ်းလူသူတွေနဲ့တွေ့ဆုံမယ်လို့လည်းပြောဆိုထားပါတယ်။2006ခုနှစ်မှာနောက်ဆုံးဖြစ်ခဲ့တဲ့ Israel နဲ့ Hezbollah ကြားစစ်ပွဲဆုံးသက်ချိန်မှာချမှတ်ထားခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1.3 ကိုလည်းထောက်ပြခဲ့ပြီးလေဗနွန်နိုင်ငံလက်တန်နီမြစ်ရဲ့မြောက်ဘက်ကို Hezbollah တပ်ခိုက်ရေးသမားတွေပြန်လည်ဆုတ်ခွာဖို့နဲ့ Israel တပ်တွေလေဗနွန်ကပြန်လည်ထွက်ခွာဖို့လည်းတောင်းဆိုထားပါတယ်။လူညွေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလိုက်နာဖို့ထိထိရရောက်မကြိုးပမ်းဘူးလို့လည်းဝေဖန်ခဲ့တာပါဆုံးဖြတ်ချက်ကိုအကောင့်ထဲပုံနိုင်မဲ့ယုံကြည်မှုတွေတိစောက်ဖို့နဲ့ပြစ်ခတ်တွေနောက်ထပ်မပေါ်အောင်ဟန်တားနိုင်မှုရည်မှန်းထားတယ်လို့လည်းအမေရိကန်ထုတ်ကိုယ်စားဟော့စတိုင်းကသတင်းတောက်တွေကိုပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ကာဝေးဝန်ကြီး Lloyd Austin ဟာကြိုတင်ပြင်ညာပဲနဲ့ယူကရိန်းနိုင်ငံကိုဒီနေ့ပဲရောက်ရှိသွားပါတယ်ယူကရိန်းကိုထောက်ခံတဲ့အကြောင်းပြသတဲ့အပြင်ယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ Kiev မြို့ကိုသွားရောက်တာပါဝန်ကြီးအော်စတင်ဟာကီယက်မြို့မှာမင်းကွန်းပြောကြားမှာဖြစ်ပြီးတော့ယူကရိန်းတပ်တွေလိုအပ်တဲ့အထောက်ပံ့တွေကိုပေးအပ်သွားဖို့နဲ့ယူကရိန်းရဲ့ကြမ်းကြမ်းခံစွမ်းရည်နဲ့အမေရိကန်ရဲ့ဂရီကုတွေအပြင်အမေရိကန်လုံခြုံရေးယူကရိန်းစစ်ပွဲရဲ့အရေးပါပုံတွေကိုပြောဆိုမှာဖြစ်ကြောင်းပင်လယ်ကွန်းစစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်အမေရိကန်ကယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေနဲ့လက်နက်ကြီးတွေအပါအဝင်ဒေါ်လာ425သန်းဘူးအထောက်ပံ့အသစ်တွေပေးအပ်သွားဖို့ကြေညာပြီးရပ်ပိုင်းအတွင်းမှာပဲဝန်ကြီးအော်စတင်ယူကရိန်းကိုတွားရောက်တာပါဒီနေ့မှာပဲဒီကနေ့မြို့တော် Kiev မှာ Russia drone နဲ့တိုက်ခိုက်တာကြောင့်အ ਨੇ စုံလူတူဦးတန်ရာရခဲ့တယ်လို့ကြားဖြတ်ပြစ်ချခဲ့တဲ့ drone Russian drone တရာစင်လောက်ရှိပြီးတော့အပျက်စီးတွေကြောင့်လူနေအိမ်အဆောက်အုံတော်တော်များများထိခိုက်ပျက်စီးခဲ့တယ်လို့ Kiev မြို့တော်ဝန်က Telegram စာမျက်နှာမှာရေးပါတယ်။ Ukraine တောင်ပိုင်း Mykolaiv ဒေသမှာလည်းညပိုင်းတိုက်ခိုက်ခဲ့တဲ့ Russia drone 3စင်းကိုလေကြောင်းရန်ကာကွယ်ရေးကပြစ်ချခဲ့တယ်လို့အုပ်ချုပ်မှုက Telegram မှာရေးပါတယ်။အလားတူပဲ Rostov, Brian Kark နဲ့ Oral ဒေသတွေမှာတနင်္လာညပိုင်းယူကရိန်းဒရုန်း18စင်းကိုကြားပြတ်ပြစ်ချခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါရခင်ဗျာ
အမေရိကန်မှာလာမယ့်နိုဝင်ဘာလ5ရက်ရွေးကောက်ပွဲတွေကျင်းပဖို့နီးကပ်လာတာနဲ့အမျှသမ္မတလောင်းတွေမဲဆွယ်စည်းဝေးလုပ်ငန်းတွေလည်းအရှိန်မြင့်လာကြပါတယ်ဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲစ်နဲ့ရီပက်ဘလစ်ကန်သမ္မတလောင်းသမ္မတဟောက်ဒေါ်နယ်ထရန့်နှစ်ဦးစလုံးကလည်းရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးမယ်လို့ခန့်မှန်းနေကြပြီးထောက်ခံမှုအပြတ်အသတ်မရသေးတဲ့ပြည်내ခုနှစ်ခုမှာအဓိကအာရုံစိုက်နေကြတာပါ မနေ့တုန်းကစီယုံရေးခီးစဉ်ဖြစ်ဒုသမဟဲရစ်ကတော့ဂျော်ဂျီယာပြည်နယ်ကော်နာခရစ်မြို့က New Path Missionary နှစ်ချင်းခရစ်ယာန်ဘုရားကျောင်းမှာအသက်60ပြည့်ပွဲကျင်းပခဲ့တာပါပြန်ပြဖြစ်တဲ့သမရဟောင်းထရန့်ကတော့ပက်ဆယ်ဗေးနီးယားပြည်နယ်စီယိုရဲ့ခီးစဉ်အတွင်းမက်ဒေါ်နယ်စားသောက်ဆိုင်မီးပေါ်မှာအာလူရောကိုကိုယ်တိုင်ကျော်ဝယ်သူတွေကိုကိုယ်တိုင်ပေးတာတွေလည်းလုပ်ခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ရွေးကောက်ပွဲသုတေသနဌာနရဲ့အချက်အလက်တွေအရလူ14သန်းကျော်ကြိုတင်ပေးပေးထားခဲ့ကြပြီးလာမယ့်ရက်တွေမှာပြည်နယ်50ရှိတဲ့ထဲကအားလုံးနီးပါးမှာကြိုတင်ပေးရုံနဲ့ဖွင့်လှစ်ထားပြီးမဲပေးကြမှာဖြစ်တယ်လို့စာရိုက်ကနေလည်းကြိုတင်ပေးပြကြမှာဖြစ်ပါတယ်။နိုင်ငံလုံးတိုက်တာနဲ့တွက်ချက်မှုတွေအရဒုသမရ AS ကအနှဲငယ်အသာရနေပေမဲ့ဆယ်စုနှစ်တွေအတွင်းတစ်ဖက်နဲ့တစ်ဖက်ထောက်ခံမှုမတိမ်မရေအဖြစ်ဆုံးရှင်ပြန်မှုတစ်ခုဖြစ်နေလဲတွေ့မြင်နေရပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်ဘီင်ချားစ်ဟာဒီကနေ့ဩစတြေးလျပါလီမန်ကိုရောက်ချိန်မှာဝေဖန်ကန့်ကွက်မှုတွေကိုရင်ဆိုင်ခဲ့ရပါတယ်။ဩစတြေးလျဟာဗြိတိန်လက်အောက်ကလွတ်မြောက်ခဲ့တာနှစ်ပေါင်းကြာခဲ့ပြီဖြစ်ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဗြိတိန်ဘီင်ကိုနိုင်ငံရဲ့အကြီးအကဲအဖြစ်ဆက်ပြီးတော့သတ်မှတ်ထားဆဲဖြစ်ပါတယ်။ဩစတြေးလျပြည်သူတွေကတော့ဒီသတ်မှတ်ချက်ကိုပယ်ဖျက်ဖို့တောင်းဆိုနေကြတာပါ။ဩစတြေးလျဟာဗြိတိန်ဘီရင်ပိုင်နက်မဟုတ်ကြောင်းဌာနေအမျိုးသမီးအထက်လွှတ်တော်အမတ်လီဒီယာထော်ပေးကပါလီမန်ထဲရောက်နေတဲ့ဘီရင်ချားစ်ကိုအော်ဟစ်ပြောဆိုခဲ့ပါတယ်။ဒါ့အပြင်လူမျိုးရင်းသက်ဖက်မှုကိုကျူးလွန်ခဲ့တယ်လို့လည်းသူကဆွတ်ဆွဲပြောဆိုခဲ့တယ်လို့အဲ့ဒီအတွက်လည်းတရားမျှတမှုကိုရဖို့လင်ဒီယာထော်ပေးကကြွေးကြော်တောင်းဆိုခဲ့ပါတယ်။ဗြိတိန်ကိုလိုနီလောက်ခံဩစတြေးလျမှာဌာနေလူမျိုးစုတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့တမိုင်းကြောင်ရှိခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်နဲ့စကားပြောနေတဲ့ Charles Bean အနာကိုကတ်လာတဲ့အဲ့ဒီလွတ်တော်အမတ်ကိုတော့လုံခြုံရေးတွေကခေါ်ထုတ်သွားခဲ့ပါတယ်။ဝန်ကြီးချုပ် Anthony Albanese ကိုတိုင်လဲ Charles Bean နဲ့တွေ့ဆုံစကားပြောရမှာဗြိတိန်ဘီရင်အနေနဲ့ဩစတြေးလျနိုင်ငံရဲ့အကြီးအကဲအမိခံထားတာကိုအဆုံးသတ်ဖို့အချိန်ရောက်နေပြီဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ Charles Bean ကိုတိုင်လဲအနာဂတ်ဩစတြေးလျဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ကိစ္စဆွေးနွေးမှုတွေကိုအလေးထားကြောင်းပြသထားပြီဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 6383ညနဲ့6383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တင်းလန်နဲ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မန္တလေးမြို့မှာရှိတဲ့တရုတ်ကောင်စီရုံးကိုပြီးခဲ့တဲ့သတင်းပတ်ထက်တိုက်ခိုက်ခံရမှုတွေစုံစမ်းဖော်ထုတ်ဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကမြန်မာအနာဝင်တွေကိုတောင်းဆိုလိုက်ပါတယ်
။中方已向缅方提出严肃交涉，敦促缅方彻查袭击事件。
တိုက်ခိုက်မှုတွေတိတိကျကျစုံစမ်းစစ်ဆေးဖို့ကျူးလွန်သူတွေကိုဖမ်းဆီးပြီးဥပဒေနဲ့ညီအရေးယူဖို့မြန်မာနိုင်ငံမှာရှိတဲ့တရုတ်ကောင်စီအရာရှိတွေအဖွဲ့အစည်းတွေစီမံကိန်းတွေနဲ့လူပုဂ္ဂိုလ်တွေရဲ့လုံခြုံရေးတွန်းမြင့်မှုနဲ့နောက်နောက်အလားတူထပ်မဖြစ်အောင်မြန်မာကိုတောင်းဆိုထားပါတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရလင်ချန်းကပေကျင်းမြို့တော်ကတင်းလာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါပြီးခဲ့တဲ့သတင်းပတ်တောက်ချာနေနောက်မိုင်းတော့ကမန္တလေးမြို့ကတရုတ်ကောင်စီရဲ့ရုံးမှာပောက်ကွဲမှုဖြစ်ခဲ့ပြီးနှစ်ထပ်ဆောင်ကောင်မွန်အ ਨੇ အချင်းထိခိုက်ပျက်စီးခဲ့ပေမဲ့လူနဲ့တခြားထိခိုက်မှုကြီးကြီးမားမားမရှိတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလတည်းအရသာဆွေးရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ရကနောက်ဆက်တွဲပြစ်ခတ်တွေကျပြန့်လာခဲ့ပေမဲ့တရုတ်တန်တမန်ရေးရနေရာတစ်ခုကိုတက်ခတ်ခံရတာဒီချိန်ဟာပထမဆုံးလည်းဖြစ်ပါတယ်တက်ခတ်မှုအတွက်ဘယ်သူမှသူတို့လက်ချက်ဖြင့်ကျင်ညာတာမျိုးမရှိပေမဲ့စစ်ကောင်စီကတော့အကြမ်းဖက်သမားတွေလက်ချက်ဖြင့်နဲ့ဆွဆွဲထားပါတယ်တရုတ်နိုင်ငံကြီးဌာနကတော့တက်ခတ်ခံရမှုအတွက်တုံ့လုံမိကြောင်းနဲ့ရှုတ်ချတဲ့အကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ
ရုရှားရည်တက်ကထောက်ပံ့ရေးရေရင်တစည်းအပါဝင်ကော်ဗတ်စီရေရင်၄စီးမြန်မာနိုင်ငံတီလဝါစိတ်ကန်းကိုမနေ့ကရောက်လာပြီးတော့နှစ်နိုင်ငံပူးတွဲစီရေလေ့ကျင့်ခန်းတွေလုပ်မယ်လို့မြန်မာစစ်ကောင်စီကကြေညာထားပါတယ်။ရုရှားစစ်တပ်ကအရာရှိစစ်သည်တွေနဲ့ Harbor Face စိတ်ကန်းအခြေပြုနှစ်နိုင်ငံပူးတွဲလေ့ကျင့်မှုတွေကိုကပ်ပလီပင်လယ်ပြင်မြောက်ပိုင်းမှာနိုဝင်ဘာလ20ရက်ကနေ24ရက်အထိလုပ်သွားမယ်လို့စစ်ကောင်စီကကြေညာထားတာပါ။ကပ်ပလီပင်လယ်ပြင်မှာရေပြင်ဝေဟင်းရေအောက်လေ့ကျင့်ခန်းတွေနဲ့လက်တွေ့ပစ်ခတ်တာတွေလုပ်မှာဖြစ်တဲ့အပြင်ဒီကျင်းကလုံနေတဲ့ဧရိယာနဲ့၅မိုင်အတွင်းတင်းမောတွေ၊ကုန်တင်တင်းမောတွေ၊စစ်လေစက်လေနဲ့၅ဖန်းလေတွေရေရင်ရဟတ်ရင်တွေဖြတ်တန်းမသွားဘူးလေစစ်ကောင်စီကတတိပေးထားပါဗျ။ရုရှားရေတပ်နဲ့မြန်မာရေတပ်အကြားဒုတိယကျင်းပူးတွဲစစ်ရေးလေ့ကျင့်တာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းကပ်ပလီပင်လယ်ပြင်မှာပူးတွဲစစ်ရေးလေ့ကျင့်ခဲ့ကြပါဗျ။မြန်မာနိုင်ငံနေရာတချို့မှာလက်နက်ကန်ပြပခါတွေပြင်းထန်နေပြီးတော့စစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုတွေအတွင်းအရသားတွေထိခိုက်သေးဆုံးခဲ့တဲ့အတွက်နိုင်ငံကလက်နက်တင်ပို့မှုပိတ်ဆို့ရေး လေယာဉ်စီးတင်ပို့မှုပိတ်ဆို့ရေးနိုင်ငံတကာကတောင်းဆိုနေချိန်မှာပဲရုရှားမြန်မာဒုတိယအကြိမ်ပူးတွဲစီးရေးလေ့ကျင်တာပါဒေတာတွင်စီးရေးလေ့ကျင့်ဒေတာတွင်စီးရေးလေ့လာသူတွေကတော့မြန်မာစစ်တပ်ဟာရုရှားနိုင်ငံကနေစုခွာရေးတပ်ဒီ MiG-19 နဲ့ရောက်တိုက်ခိုက်ရေးလေယာဉ်တွေဝယ်ယူနေတယ်လို့ပြောဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဖိနှိပ်မှုတွေနဲ့ရင်ဆိုင်နေကြတဲ့မီဒီယာသမားတွေကိုအကူအညီပေးမဲ့အစီအစဉ်တစ်ခုကိုပြည်ထောင်နိုင်ငံကနေစီမချသတင်းသမားများအဖွဲ့ RSF ကထိုင်းနိုင်ငံမှာစတင်လိုက်ပါတယ်။ဒင်းလလခွင့်ပေါ်အပြင်းထန်ဖိနှိပ်မှုကြောင့်ပြည်ပကိုတင်းရှောင်ကြရသူတွေသာမကပြည်တွင်းမှာမီဒီယာလုပ်ငန်းတွေဆက်လုပ်နေတဲ့သူတွေကိုပါအကူအညီဖို့ရည်ရွယ်ထားတဲ့အကြောင်းလဲ RSF ကတင်းထုတ်ပြန်ထားပါတယ်။ခီးဆောင်ကွန်ပျူတာ၊မိုဘိုင်းဖုန်း၊နေအောင်ခြေစွမ်းအသုံးဘက်ထရီ၊ဒီဂျစ်တယ်လုံခြုံရေးကိရိယာတွေဖြင့်သတင်းသမားတွေစွမ်းရည်မြင့်တင်နိုင်မဲ့တင်နန်းတွေပါပို့ချပေးမဲ့အစီအစဉ်ကို RSF ညွှန်ကြားရေးမှူးချုပ်ဒီပေါ့ဘရူတင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကထိုင်းနိုင်ငံချင်းမှန်မြို့မှာစင်နေကစတင်လိုက်တာပါလွန်ခဲ့တဲ့နှစ်တွေအတွင်းမြန်မာမီဒီယာတွေကကြံ့ကြံ့ခံနိုင်စွမ်းနဲ့ရဲစွမ်းတက်သည့်ပြတ်တနိုင်ခဲ့ကြတယ်လို့လည်းညွှန်ကြားရေးမှူးချုပ်ကစစ်ကောင်စီရဲ့အပြင်းထန်ဖိနှိပ်မှုနဲ့ကြော်ဝါပေမဲ့အခြေအနေမှန်ကိုထုတ်ဖော်တင်ပြဖို့ကြိုးစားနေသူတွေအတွက်လိုအပ်တဲ့အကူအညီတွေကိုပေးရသွားမယ်လို့လည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတရင်သမားနဲ့ဒေသလက်ခွင့်လှုပ်ရှားသူ9ယောက်ကွမျက်ခံခဲ့ရပြီးအနည်းဆုံး150လောက်ဖမ်းဆီးခံခဲ့ရသလို64ယောက်ကလည်းဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်းလဲ RSF ကမှတ်တမ်းတင်ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတောင်ပိုင်းတနင်္သာရီကံယူရန်ကပ်ပလီပင်လယ်မှာမနေ့တနင်္ဂနွေညကဆက်လက်နစ်မြုပ်ခဲ့တာကြောင့်လာသားအရွယ်ကလေးငယ်တဦးအပါဝင်အနည်းဆုံးလူတဒါဇင်နီးပါးတိဆုံးခဲ့ပါတယ်တိဆုံးသူ12ဦးရဲ့အလောင်းတွေကိုကယ်ဆယ်ရေးသမားတွေကဆယ်ယူရရှိထားပြီးတော့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးအဖွဲ့တွေရှာဖွေနေသေးပဲလို့လည်းဒေသခံတွေက VOE ကိုပြောပါတယ်။တနင်္လာရီတိုင်းပလောမြို့နယ်ကြောက်ကာရွာကနေဘိတ်မြို့ကိုအသွာအဲ့ဒီကိုမောင်းလာတဲ့ဆက်လီမှာခီးသည်စုစုပေါင်း90လောက်လိုက်ပါလာတဲ့အပြင်ဆက်လီမှာကုန်း၄ချိန်ပို့ပြီးတော့တင်ဆောင်လာတယ်လို့လည်းဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်မော်တော်ယာဉ်နဲ့ကားလမ်းကိုအသုံးမပြုနိုင်ဘဲနဲ့ရေလမ်းခီးကိုဒေသခံတွေအားထားအသုံးပြုနေရချိန်မှာအခုလိုဆက်လီတိမ်းမောက်တဲ့အနေကိုကြုံတွေ့ခဲ့ရတာလည်းဖြစ်ပါတယ်။ဘိတ်ကိုမောင်းနှင်လာတဲ့အဲ့ဒီဆက်လီမှာသတင်းကျုပ်ကျောင်းဘိတ်ရဲ့ရွာကိုပြန်လာကြတဲ့ကျောင်းသားကျောင်းသူတွေအများစုပါဝင်တယ်လို့လည်းဒေသခံတွေကပြောပါရယ်မြန်မာနိုင်ငံမှာအခြေခံတည်ယူပို့ဆောင်ရေးနဲ့ဘေးကင်းရေးစီမီစီကန်းတွေအားနည်းနေတာကြောင့်အခုလိုရေပြင်မှာဆက်လီမတော်တဆတိမ်းမောက်မှုတွေအဖြစ်များကြောင်းလည်းဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာတင်းလာညာရဲ့ထိတ်တန်းရောက်သတင်းတွေကိုကောင်းလူဦးနဲ့တူပြောပြပေးကြတာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ရခိုင်ပြည်နယ်မောင်တော်ဘက်ကသတင်းနဲ့စကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကဖဝက်ချောင်းကျေးရွာကိုဒီကနေ့မနက်ပိုင်း2:00ဝန်းကျင်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခတ်လို့ကိုဝင်ဆောင်မြို့သမီးပါဝင်အရက်သား5ဦးထပ်မနေတည်ဆုံးပြီးတော့ရွာသားတော်တော်များများထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေက VOE ကိုအတည်ပြုပါတယ်အမ်ဘတ်မှာလည်းမြို့အနီးနားအထိစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားမှာဒီကနေ့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အန်ဒီသားခံတွေဘေးလွတ်အောင်ပြေးနေကြရပါတယ်။ရခိုင်စီရေးပြိပခနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုခြေခံပြီးတော့ကုဆန်ကျော်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒီကနေ့အောက်တိုဘာလ21ရက်တနင်္လာနေ့မနက်ပိုင်း2:00ဝန်းကျင်မှာရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကဖားဝတ်ချောင်းကျေးရွာကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်လို့ကိုဝင်ဆောင်အမျိုးသမီးအပါအဝင်အရက်သား9ဦးထက်မနည်းသေဆုံးပြီးတော်တော်များများဒဏ်ရာအပြင်းထန်ရသွားကြတယ်လို့ရခိုင်ဒေသခံတွေက VOA ကိုတည်ပြပါတယ်
။ဘုံဖားဝတ်ချောင်းကျေးရွာမှာဘုံတော်မနေ့ကနေ့2:00လောက်မှဖြစ်နေဒီစစ်ကောင်စီကကျေးရွာနေနဲ့လာပြီးတော့ပြစ်သွားတာပေါ့နော်ဒီကတော့အဲ့မှာပေါင်900ပုံနဲ့ကြေရှာသွားတာအဲ့ဒီမှာအမျိုးသမီးဒီအပါဝင်ပေါ့နော်9ယောက်တည်ဆုံးပြီးတော့အဲ့ဒီအမျိုးသမီးထဲမှာဒီကိုဝင်ဆောင်အမျိုးသမီးတွေအပါဝင်9ယောက်တည်တယ်ပြီးလို့ရှိရင်10ကျော်ကဒဏ်ရာရပေါ့နော်အဲ့မှာပြီးလို့ရှိရင်နေအိမ်3ဆောင်လေးတို့ပြည့်စည်သွားပါတယ်
အခုလိုစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုခံလိုက်ရတဲ့မောင်တော်မြို့နယ်ဖားဝစ်ချောင်းကျေးရွာဟာမောင်တော်မြို့နယ်မြောက်ပိုင်းမှာတည်ရှိတာဖြစ်ပြီးမောင်တော်မြို့ပေါ်နဲ့ဆယ်မိုင်ခန့်အကွာမှာတည်ရှိတာလည်းဖြစ်ပါတယ်။လက်ရှိမှာတော့အဲ့ဒီကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားတာတစုံတရာမရှိဘဲစစ်ကောင်စီကအခုလိုလေကြောင်းကဘုံကျဲချသွားတာဖြစ်တယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။ Sekong Sine, Arka Dato Iruja, Emune Dwimale, Taiwari, Pimpin Tatan, Pipwani B, Arka Datoga, Emugu, Timbai Naye, Tusis in Takanibare, Leshima, Emu Awen Nina T, Taiwari, Pipwani Lu, Didaganiga, Taiwari Gani, at the Bilo on Tension Pinija the Lu, Murema, Shinire to Regale, Mure, T, Leneji, Jayalu, Soy Nijare Lu, and Didagana Vuigu, Pyabare. ဒီလအတွင်းမှာပဲရခိုင်ပြည်နယ်အတွင်းကကြောက်တော်တောင်ကုန်းတန်တွဲကွာနဲ့မောင်တော်မြို့နယ်တွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား 40
ထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာတထင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာအရကတတ်တော်အေအေတဲ့စစ်ကောင်စီတို့အကြာရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုကိုစန်းကျော်ပြောပြပေးကြတာပါခုဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကသတင်းတပုတ်နဲ့ဆက်ချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကတအန်းမြို့သားလူမျိုးရဲ့တပ်မတော်တီအန်အယ်လီထိန် တိုက်ခတ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြထားပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းတောင်မျိုးသားလူမျိုးရေးတပ်မတော် TNLA ထိန်းချုပ်ထားရာနောင်ချိုနဲ့နန်းဆန်နှစ်နေရာကိုဒီကနေ့စစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့ပါတယ်။ဒီရက်ပိုင်းနဲ့အတွင်းနောင်ချိုမြို့ကိုစစ်ကောင်စီကလေကြောင်းကအများဆုံးတိုက်ခိုက်နေပြီးဘုံကျဲမှုတွေအတွင်းအရသာထိခိုက်ဒေဆုံးတာတွေလည်းရှိနေပါတယ်။ဒီကနေ့ရှမ်းမြောက်ဒေသမှာစစ်ကောင်စီကလေကြောင်းကနေနှစ်နေရာတိုက်ခိုက်မှုအတွက်ထိခိုက်ဒေဆုံးရမှုအခြေအနေကို TNLA ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုအခုလိုပြောပါရယ်
။နောင်ချိုမှာတော့ NES ပပိုင်းပေါ့နော်။တနင်္လာဝင်းကျင်နောက်မှာလာရောက်တဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့Band B ရက်ကမှာပဲနော်။အဲ့မှာဘုံကတော့အလုံး6လုံးအထက်ရှိတော့ပေါ့လေနော်။အဲ့ဒီတိုက်ခိုက်မှုကြောင့်အနေတွေထိခိုက်တယ်ပြည်သူတို့ကထိခိုက်တရရတယ်။ဒီနမ်ဆန်မှာကြတော့နမ်ဆန်မြို့နယ်ဒီကြောက်ဖြူလေးရွာမှာကြတော့ဒီမနေ့ဆယ်နာရီဝန်းကျင်မှာရောက်ပြီးတော့မှပုံချေတိုက်ခိုက်တယ်ဟုတ်ကဲ့
DNL ရဲ့သတင်းထုတ်ပြန်ချက်မှာတော့နမ်ဆန်မြို့နယ်ကြောက်ဖြူလေးရွာကဘုံကြီးကျောင်းဆောင်တချို့ထိခိုက်ပျက်စီးခဲ့ကြောင်းဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အောက်တိုဘာ18ရက်သတင်းကြိုလာပြည့်နေ့ည10နာရီလောက်ကလည်းနောင်ချိုမြို့ပေါ်ကိုတိုက်ခိုက်ခဲ့တာရှိသလို19ရက်နေ့မှာလည်းတနေ့တည်းနှစ်ကြိမ်တိုက်ခိုက်ခဲ့တာပါဒီအပိုင်းနောင်ချိုမြို့ကိုလေကြောင်းကတိုက်ခိုက်မှုတွေကြောင့်အ ਨੇ စုံအရသား3ဦးသေဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလွေးရည်ဦးကဆက်ပြောပါတယ
်။လက်ရှိကအများဆုံးတိုက်ခိုက်တဲ့နေရာကနောင်ချိုဖြစ်တယ်ပေါ့လေနော်။ဒီမှာတရင်ကျူလာပြည့်ညာနောက်ပိုင်းမှာဆိုရင်မကြာခဏလာရောက်ပြီးတော့မှပုံချတိုက်ခိုက်တာမျိုးတွေလက်ရှိပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အရသား3ဦးသေဆုံးပြီးတော့မှ4ဦးအထက်ထိခိုက်ဒဏ်ရာရတာမျိုးတွေလက်ရှိပါတယ
်။အောက်တိုဘာ19ရက်တိုက်ခိုက်မှုမှာတော့မနက်9နာရီမှတစ်ချိန်နေ့ကင်း2နာရီမှတစ်ချိန်တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းလဲသတင်းထုတ်ပြန်ထားပါတယ်။အောက်တိုဘာ19ရက်နဲ့20ရက်နေ့တွေမှာလဲ MNDA ကိုကန့်တပ်ဖွဲ့ထိန်းချုပ်တဲ့လောက်ကိုင်မြို့တုံချိန်နဲ့ကွမ်းလုံမြို့နယ်နန်းဟူးရွာကိုလဲစစ်ကောင်စီကလေကြောင်းကဘုံကျဲခဲ့တဲ့အကြောင်းဒေတာတွင်သတင်းမီဒီယာတွေကဖော်ပြပါတယ်။ကွမ်းလုံမြို့နယ်နန်းဟူးရွာတိုက်ခိုက်မှုမှာလူတဦးထိခိုက်ဒဏ်ရာရပြီးအဆောက်အဦတွေနဲ့မော်တော်ယာဉ်တွေပျက်စီးခဲ့တဲ့အကြောင်း MNDA ကိုကန့်တပ်ကသတင်းထုတ်ပြန်ထားပါတယ်။အောက်တိုဘာလ19ရက်နေ့မှာပဲကချင်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာကိုလေကြောင်းကနေတိုက်ခိုက်တာကြောင့်အ ਨੇ စုံလူ3ဦးသေဆုံးခဲ့တဲ့အကြောင်း74 Media ခေါ်ကချင်သတင်းဌာနကဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုဟာချီဖွေမြို့နယ်ကဥစကုံတင်ရင်ရဲ့ဌာနချုပ်ပန်ဝါမြို့ကို KIA ကသိမ်းပိုက်ပြီးတဲ့နောက်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။လက်ရှိကချင်ပြည်နယ်ကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုမေးမြန်းဖို့KIA ပြန်ကြားရေးတာဝန်ခံကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းနေ့အတွင်းမှာတော့ချီပွေမြို့နယ်၊ပန်ဝါနဲ့ဝိုင်းမော်မြို့နယ်၊ကံပိုက်တိဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကလေကြောင်းတိုက်ခိုက်မှုတွေနဲ့တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
။ရှမ်းမြောက်ဘက်ကတိုက်ပွဲအခြေအနေကိုငင်းချမ်းပြောပြပေးကြတာပါ VOA တင်လာညပိုင်းစီစဉ်တဲ့ကိုဆက်လက်တင်ဆက်ပေးနေပါတယ်။သောတာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် view ရဲ့ email လိပ်စာ bombies@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာ Messenger ကနေလည်းတဆင့်ဆက်သွယ်နိုင်ပါတယ်။ ဗီအိုရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုဆလောင်းကနေလူလူမျိုးစုရုပ်သံ line ကဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook ကနေ YouTube ကနေလည်းရုပ်သံနဲ့ထွက်ဖက်ပြီးတော့တပြိုင်တည်းကြည့်ရှုနိုင်ပါတယ်ခင်ဗျာခုဆက်ပြီးတော့ဒေါန်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်တချို့တွေ့ဆုံနေဆိုတဲ့သတင်းတွေထွက်ပေါ်နေတာကို NLD ကထုတ်ပြန်ထားတဲ့သတင်းကိုမတင်ဆက်ခင်မှာတနင်္လာရီတိုင်းထဲမှာဆက်လီမှောက်တဲ့သတင်းကိုဥစွာတင်ပြလိုပါတယ်တနင်္လာရီတိုင်းပလောမြို့နယ်ကြောက်ကာရွာကနေဘိမ့်မြို့ကိုအသွာဆက်လီတိမ်မောက်မှုကြောင့်၃လသားအရွယ်ကလေး2ဦးအပါအဝင်အနည်းဆုံး၁၁ဦးသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ကျောင်းသားကျောင်းသူနဲ့ဒေသခံတွေအပြင်ဆေးဘေးရှောင်ဒါဇင်နဲ့ချီလိုက်ပါသွားပြီးတော့ဆက်လီတိမ်မောက်ခဲ့တဲ့ကပ်ပလီပင်လယ်မှာပြောက်ဆုံးသွားသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်ဆက်လီတိမ်မောက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမောင်တင်ပြထားပါတယ်ခင်ဗျာ
အောက်တိုဘာလ20ရက်နေ့တနင်္ဂနွေနေ့ည10:00ဝန်းကျင်မှာတနင်္လာရီတိုင်းပလောမြို့နယ်ကြောက်ကာရွာကနေခရီးသည်စုစုပေါင်း60ဝန်းကျင်ကိုတင်ဆောင်လာတဲ့ဆက်လီဒဇင်တိတ်မှောက်ပြီးတော့နှိမ့်မြုပ်သွားခဲ့ပါတယ်ဆက်လီတိတ်မှောက်မှုအတွင်းမှာ3လသားအရွယ်ကလေးငယ်တအူးအပါအဝင်အနည်းဆုံးလူ11ဦးသေဆုံးခဲ့ရတဲ့အခြေအနေသူသိထားသလောက်ကြောက်ကာရွာကတအူးက VOA ကိုပြောပြပါတယ်
တခြားတော့တော့ဆက်တူလာဖြစ်သေးတယ်ဒလေးတူပါတယ်တောက်တောက်လာတော့လေကြတဲ့ဟာလူကြီးလေးပေါ့နော်ကြတဲ့လူလေးကတော့ကိုထင်နေရသေးဘူးလေဂရေးလေးကများတာလေကြားကန်းကြောက်သူလေးတွေများတယ်ဆိုတော့လေလူဦးရေတိကျောင်းနေသေးဘူးဘယ်လောက်ပါသွားမှတော့မသိသေးဘူးဟာမတော့60လောက်တော့ရှိတယ်လို့ပြောတာတခြားတော့ကိုဦးလာဖြစ်သေးတယ
်ဆက်လေးတိမ်မောက်ခဲ့တဲ့ကပ်ပလီပင်လေပြင်းထဲမှာအသက်10ရက်နဲ့ပြန်ပြီးတော့တွေ့ခဲ့တဲ့သူကိုဦးကိုတော့ကြောက်ကာဆေးရုံမှာထားရှိပြီးတော့စေကူတာမှုပေးနေပါတယ်ဆက်လီမောက်တဲ့ထဲမှာပါသွားတဲ့သူအများစုကတော့ကိုရန်ဆယ်တန်းအရွယ်ចောင်းသူចောင်းသားတွေဖြစ်တယ်လို့ပြောပြပါတယ်။ចောင်းပည့်ရရွာပြန်လာပြီးတော့ဘိတ်ဖက်မှာចောင်းပြန်တက်ဖို့အသွာအခုလိုမျိုးဆက်လီတိမ်မောက်မှုနဲ့ကြုံတွေ့ရတာလို့ပြောပြပါတယ်
။ခက်တာငါကိုနေခွဲဝတ်ကျင်လာခက်တာသူကပုံမှန်ဆိုရင်ကိုနေခွဲနဲ့ဆန်းသားကြီးအဲ့ဒီချိန်လာမှခက်တာလေထိပ်ပြီးတော့မိနေလက်ဆက်တော့ကြာတာနဲ့လေမြုပ်တာပဲစစ်စစ်ပြီးတော့ကိစ္စမရှိဘူးနည်းနည်းကြာသွားတာအဲ့ဒီမှာငါဖယ်လက်ချေတဲ့ဆိုတော့တော်ရတိုင်းရောလည်းမသိကြဘူးလေအချို့လူတွေကအော်တယ်အော်တော့ဒီနေ့မှငါဖမ်းလေတိတိငယ်လေးရှိတယ်လေအော်တာကြောက်လို့မလေးလေးတိတိငယ်လေးကလာပြီးတော့ဆက်ပေးတယ်လေကလည်းမောက်တာနဲ့မြုပ်သွားတာလေအဲ့လိုမျိုးပိုခဲမှနေတဲ့လူကြီးကြတော့ဒီလိုပါနေနည်းကူတာတိုက်ဆိုတော့ဒါကြောင့်လေနဲ့တွေ့တော့လူတိတ်ဆက်သွားတာပေါ့အဲ့လိုမျိုး
ပလောမြို့ထဲမှာလေးဆောင်ကနေတိုက်ခိုက်နေတဲ့ပြင်းထန်တဲ့တိုက်ပွဲအခြေအနေကြောင့်ကားလမ်းကနေသွားလာဖို့အဆင်မပြေလို့ရေချောင်းကိုအသုံးပြုနေရတဲ့အချိန်မှာအခုလိုဆက်လီမှောက်ပြီးတော့ပျောက်ဆုံးသွားတဲ့သူတော်တော်များများရှိနေပါတယ်။စစ်ဘေးရှောင်တွေကလည်းသူတို့ရဲ့ဒေသမှာတိုက်ပွဲတွေဖြစ်လို့မြို့ပေါ်ကိုပြောင်းလာတဲ့အချိန်မှာအခုလိုမျိုးကြုံတွေ့ရတာလို့ပြောပြပါတယ်
။ကားလမ်းကတော့သွားလာလို့ရတဲ့နည်းနည်းဆက်ဆီးလေးမြောက်လို့တည်းကရေလမ်းပဲသွားကြတာ။အဲ့ဒီခေတ်မှာလက်ချင်းတွေမကောက်ဘူးလေပြီးတော့လေပလောလို့ပလောလို့ခေတ်မှာချင်းတွေမကောက်ဘူးဆိုတော့လူတွေအဲ့ဒီခေတ်ပဲမသွားရဘူးလေ။ခုဒီမှာမြောက်တဲ့လိမ်မောက်တဲ့ထက်မှာဆယ်ပြီးချောင်းလေးလည်းပါတယ်လေပြီးတော့ဆယ်ပြီးချောင်းလေးကဒီခုတိုက်ပွဲဖြစ်နေတဲ့မိလောက်ချောင်းလို့ပြီးတော့မိမမျိုးလို့အဲ့ဒီဖေးရပဲတိုက်ပွဲဖြစ်နေတဲ့နေရာနေပြီးတော့တောက်ကောက်ပြေးလာတယ်တောက်ကောက်နေပြီးတော့မြိတ်ကိုလိုက်မလို့ဆိုပြီးတော့ဒီလိုလာလိုက်တာတွေလို့က
တိမ်းမောက်ပြီးတော့နှိမ့်မြုပ်သွားတဲ့ဆက်လေးဟာနှစ်ထက်ကုန်တင်ဆက်လေးဖြစ်ပါတယ်အပေါ်ထက်မှာပစ္စည်းတွေတင်ထားပြီးတော့အောက်ထက်မှာခီးတယ်တွေကိုထားတာပါလှေမောက်တဲ့အချိန်မှာတော့ဆက်လေးဝမ်းပိုက်ထဲမှာရှိနေတဲ့ခီးသည်တွေကလှေနဲ့အတူမြုပ်သွားပြီးတော့အပေါ်ထဲမှာရှိတဲ့သူလောက်ပဲလွတ်မြောက်ခဲ့တာလို့ပြောပြပါတယ်။ရွာမှာရှိတဲ့ဒေသခံလှေတွေနဲ့ဘိတ်မြို့အခြေဆိုင်ကယ်ဆယ်ရေးအဖွဲ့တွေစုပေါင်းပြီးတော့ဆက်လက်ရှာဖွေနေပါတယ်။နှိမ့်မြုပ်သွားတဲ့လှေကိုလည်းအခုချိန်ထိပြန်မရသေးဘူးလို့သိရပါတယ်။လှေနှိမ့်မြုပ်တဲ့အချိန်မှာတော့ရေကြီးပြီးတော့ရေစီးကျနေသလိုအဲ့ဒီနေရာမှာလည်းရေဝဲရှိတယ်လို့ဒေသခံတွေကပြောပြပါတယ်။လေပေါ်မှာခီးတယ်နဲ့ပစ္စည်းတွေတော်တော်များများတင်ဆောင်သွားတဲ့အတွက်လေမထွက်ခွာခင်မှာလေပေါ်မှာပါလာတဲ့သူတွေကသတိပေးခဲ့သေးတယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့သတင်းပတ်အောက်တိုဘာလ16ရက်နေ့စစ်ကောင်စီကတနင်္လာရီတိုင်းပလောမြို့ထဲကကျဲကျေးရွာကိုလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေတာပါ။ဒီတိုက်ပွဲတွေကြောင့်ဘိတ်နဲ့ပလောကိုသွားတဲ့ကားလမ်းမကြီးမှာကားတွေရှင်မတိုးနောက်မဆုံနိုင်ပိတ်မိနေကြတဲ့အချိန်မှာအခုလိုမျိုးရေလမ်းကနေခရီးသွားလာကြတဲ့အခြေအနေဖြစ်ပေါ်နေတာဖြစ်ပါတယ်ရှင
်။တနင်္သာရီတိုင်းမှာလှေမောက်လို့ဒေသခံတွေပျောက်ဆုံးနေတဲ့အကြောင်းမဆုမွန်ပြောပြပေးကြတာပါ။အခုတော့ဒေါန်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်တချို့တွေ့ဆုံတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ NLD တာဝန်ရှိသူရဲ့တုံ့ပြန်ချက်ကိုတင်ပြပေးပါဦးမယ်။ NLD ပါတီဝင်တချို့ဒေါန်ဆန်းစုကြည်နဲ့တွေ့တယ်ဆိုတဲ့သတင်းထွက်နေတဲ့ပေါ်လက်ရှိပါတီဗဟိုကော်မတီဝင်တူလည်းဖြစ်ပါတီထိပ်ပိုင်းခေါင်းဆောင်တူလည်းဖြစ်တဲ့ဒေါက်တာမျိုးညွန့်ကမဟုတ်မှန်ကြောင်းညင်းလိုက်ပါတယ်။ NLD ပါတီပြန်လဲရည်တည်နိုင်ရင်းနဲ့ရွေးကောက်ပွဲဝင်ရေးကြိုးပမ်းနေတယ်ဆိုတော့စစ်ကောင်စီဝါဒဖြန့် Telegram Channel တွေမှာဖော်ပြနေတဲ့အပေါ်အခုလိုတုံ့ပြန်လိုက်တာပါ။ NLD ပါတီဝင်တချို့ကိုဆက်သွယ်မေးမြန်းပြီးတော့ ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ့်မှာတင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းတွေကစစ်ကောင်စီဝါဒဖြန့် Telegram Channel တွေမှာ NLD ပါတီဝင်တချို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတယ်လို့သတင်းတွေဖော်ပြလာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုပြည်တွင်းမှာကြန့်ရှိနေတဲ့ပါတီဗဟိုကော်မတီဝင်တချို့တွားရောက်တွေ့ဆုံတယ်လို့ဖော်ပြထားပါတယ်။ဒီလိုထွက်ပေါ်လာနေတဲ့သတင်းနဲ့ပတ်သက်လို့လက်ရှိပါတီဗဟိုကော်မတီဝင်တဦးလည်းဖြစ်ပါတီထိပ်ပိုင်းခေါင်းဆောင်တဦးလည်းဖြစ်တဲ့ဒေါက်တာမျိုးညူကို VOA ကဆက်သွယ်မေးမြန်းတာမှာတော့သူ့အနေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့တုံ့ပြန်ပါတယ်
။ကျွန်တော်တို့အပြင်မှာကျွန်တော်တို့တွေ့နေတာတော့ကျွန်တော်ရဲ့ဥသိမ်းဦးရဲ့စီစီနဲ့ရောက်ရှိပါတယ်။ဟိုကျွန်တော်တို့အာနာသိမ်းနေကဟိုနေအိမ်မှာနေတဲ့စီစီဟောင်းတွေတော့ရှိပါတယ်သူတို့တွေနဲ့တွေ့ရင်တော့ကျွန်တော်မသိဘူးပေါ့လေကျွန်တော်နဲ့ဥသိမ်းဦးကတော့လုံးဝမတွေ့ပါဘူ
းပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလအတွင်းကဒေါ်စန္ဒာမင်းနဲ့ဦးတိုးလွေတို့ကဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရခဲ့တယ်လို့ဒေါ်စန္ဒာမင်းကရေးချယ်ရေးနဲ့ Federal Democracy ဖော်ဆောင်ရေးအစီအစဉ်မြန်မာနိုင်ငံရေးအကြံအတဲနဲ့တိတ်ဆိတ်နေသောရဝန်းစကားဝိုင်းဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့မှုပဲ။အဲ့ဒီတုန်းကဘလောက်တွေးဆုံခွင့်ရခဲ့တယ်လဲ။ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။2023ခုနှစ်မှာ NLD ပါတီဝင်ဦးအောင်စိုးဒေါက်ဆန်းစုကြည်ကိုတွားတွေးဆုံခွင့်ရဖို့ကြိုးစားခဲ့တယ်လို့ဦးအောင်စိုးက VOA ကိုအတည်ပြုပါတယ်။ဒီလိုတွားတွေးပေမဲ့ထောင်ပိုင်းနဲ့ပဲတွေးခွင့်ရခဲ့ပြီးတော့ဒေါက်ဆန်းစုကြည်ကလက်ခံတွေးဆုံတာမရှိခဲ့ဘူးလို့ဦးအောင်စိုးကအခုလိုပြောပြပါတယ်။
အဲကျွန်တော်တို့တွားတွေ့ပါတယ်ဒါပေမဲ့အဲ့တုန်းကကျွန်တော်တွားတွေ့တော့အန်တီထွက်မတွေ့ဘူးဗျစကားပဲအသွားပြန်ထောင်ပိုင်းနဲ့အသွားပြန်တယ်ဖြစ်ပါတယ်ပုံဦးဗျဟိုကျွန်တော်တို့2003မတ်လခင်တော့
ဒီအပိုင်းစစ်ကောင်စီဝါဒဖြန့် Telegram Channel တချို့မှာ NLD ပါတီဝင်တချို့ကပါတီပြန်လဲရည်တည်နိုင်ရေးနဲ့ရွေးကောက်ပွဲဝင်ရေးအတွက်ကြိုးပမ်းပြီးတော့စစ်ကောင်စီစီမှာတင်ပြခဲ့တယ်လို့ဖော်ပြလာပါတယ်သူတို့ရေးသားချက်အရာဘသူကတင်ပြထားတယ်လဲဆိုတာမပါဝင်ထားပါဘူးပါတီပြန်ရက်တီလာရေးလှုပ်ဆောင်နေရဆိုတဲ့သတင်းတွေထွက်ပေါ်လာနေတာနဲ့ပတ်သက်လို့ပါတီထိပ်ပိုင်းခေါင်းဆောင်တူလည်းဖြစ်တဲ့ဒေါက်တာမျိုးညွန်းကသူ့သဘောထားမှတ်ချက်ကိုအခုလိုပြောပြပါဗျ
။အခုလိုဇေမာစစ်ကောင်စီနဲ့ပူးတွဲပြီးလုပ်နေကြတာဒီခါတော့ဟိုဦးအောင်စိုးတို့အဲဒေါ်စန္ဒာမင်းတို့နော်အဲ့ဒါစီတော့ရှိရပါလိမ့်။ဦးအောင်စိုးကဒီ CEC ဖြစ်ကောပါတီဝင်ဖြစ်ကောနှုတ်ခတ်တာပြီးဖြစ်တော့ NLD CEC အနေနဲ့တော့သူ့အတွက်ကတုံးပိုင်ဝင်မရှိပါဘူးဒေါ်စန္ဒာမင်းကလည်းဘဟုကော်မတီဝင် CC အဆင့်မှရှိပါတယ်အဲ့တော့သူကလည်း CEC ဆိုရက်ဒီတာဝန်ကိုသူယူတုံးဝင်မရှိပါဘူးသူတို့အနေနဲ့ပါတီအစ်တစ်ခုအနေနဲ့ပတ်ပုံတင်မှာဆိုရင်တော့ဒါသူတို့ရဲ့ရွေးချယ်ပိုင်ဝင်မှာအဲဒါတော့ NLD ကဖြတ်သိမ်းပြီးသားပါတီပဲလေဖြတ်သိမ်းပြီးသားပါတီကိုသူတို့ပြန်ပြီးတော့ယူသုံးမယ်ဆိုရင်တော့ဒါကျွန်တော်တို့ကကန့်ခွဲရမှာပေါ့အဲ့ဒါဒီမူလ NLD ခေါင်းဆောင်တွေရောပါတီဝင်တွေအားလုံးနဲ့သဘောထားနဲ့လုံးဝစန့်ကျင်ပါလေလို့ပြောချင်ပါတယ
်အခုလက်ရှိ NLD ပါတီဆက်လက်တည်မြဲရေးလှူလာသူတွေအများအပြားရှိနေသေးတာမို့ပါတီရည်တည်ရေးကြိုးပမ်းမှုရှိလာနိုင်တယ်လို့ပါတီဝင်တဦးဖြစ်တဲ့ဦးအောင်စုကပြောရေးကိုအခုလိုပြောပါတယ
် NLD ပါတီဆိုတော့ဘယ်လိုပြောမလဲဗျာ36နှစ်ကျော်ပဲပြီလေနိုင်ငံရေးနေထားနဲ့လည်းရှိနေတင်တာပေါ့ရှိနေတင်တယ်တချိန်တုန်းကလည်းဦးအောင်ချွေတို့အဲ့လိုပဲလုပ်ကြတာလေပါတီဆက်လက်တည်ရှိရေးပေါ့အန်ဒီအဲ့လိုပဲအချင်းကျုပ်အကျေကျုပ်ကြာနေတဲ့အချိန်မှာလူကြီးတွေအဲ့လိုပဲလုပ်ခဲ့ကြတယ်အခုလည်းပါတီကရှိနေတင်တာပေါ့ဗျာဒီလိုပြောလဲအခုနောက်ဆက်ကပြောလဲရုပ်ကွက်ပွဲဆိုတဲ့တန်ချာတာနဲ့အဲအနေဒီမြင့်ဘသူမထည့်ရမလဲဆိုတော့ပြည်သူအဆန်ကြီးရှိတယ်လေကျွန်တော်တို့ကရုပ်ကွက်ပွဲကိုအဓိကစဉ်းစားတာပေါ့ဗျာပါတီဆက်လက်ဒီရှိနေရုပ်ပဲကျွန်တော်တို့အခုချိန်မှာဘာမှမပြောချင်သေးဘူးဗျာကျွန်တော်တို့ကအခြေအနေကအခုချိန်မှာကျွန်တော်ကြည့်တဲ့အချိန်မှာကျွန်တော်တို့ကတော့ကျွန်တော်ကပါတီဝေးကြတဲ့ပါခဲ့တဲ့လူစီရေချူတော့ရှိစေချင်တာပေါ့ဗျာရှိစေချင်တယ်ဒါပဲကျွန်တော်တို့ရည်ရချက်ကတာဟိုရုပ်ကွက်ပွဲဝင်ရေးမှုရေးကပြဿနာမဟုတ်ဘူး
NLD ပါတီဝင်တချို့ရဲ့ပါတီပြန်လဲရည်တည်ရေးအတွက်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ VOA ကရွေးကောက်ပွဲကော်မရှင်နဲ့စစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဖုံးဆက်ပေမဲ့ပြန်လဲဖြေဆိုတာမရှိခဲ့ပါဘူးစစ်ကောင်စီရဲ့ဇန်နဝါရီလ26ရက်နိုင်ငံရေးပါတီတွေပတ်ပုံတင်စဉ်ဥပဒေအရရွေးကောက်ပွဲမှာဝင်ပြိုင်ပဲနိုင်ငံရေးပါတီအားလုံးရပ်ပေါင်း60အတွဲပတ်ပုံပြန်တင်ရမှာဖြစ်ပြီးတော့မလိုက်နိုင်ရင်နိုင်ငံရေးပါတီအဖြစ်ကနေအလိုလျောက်ပြက်ပြင်မယ်လို့တတိပေးထားခဲ့ပါတယ် နိုင်ငံရေးပါတီများမပုံတင်ခြင်းဥပဒေသစ်အရမပုံတင်နိုင်မှုနောက်ဆုံးသတ်မှတ်ထားတဲ့ရက်ရောက်လာပြီးတဲ့နောက်ပိုင်းအဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီပေါင်း40ကျော်ဟာပြန်လည်မပုံ ပတ်တည်ခဲ့ပါဦးဒါကြောင့်2024ခုနှစ်ရွေးကောက်ပွဲမှာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တို့အပါအဝင်ပါတီ40ကျော်ကိုမပုံတင်ပယ်ဖျက်လိုက်တယ်လို့ရွေးကောက်ပွဲကော်မရှင်ကနှစ်ထောင်နှစ်စက်သုံးခုနှစ်မတ်လ21ရက်နေ့ပိုင်းကကြေညာခဲ့ပါတယ်စစ်ကောင်စီရဲ့နိုင်ငံရေးပါတီများမပုံတင်ခြင်းဥပဒေသစ်ရဲ
ောက်ပါပဲမကြာမီထုတ်လိုက်မဲ့ဒုတိယပိုင်းမိနစ်30ကိုအင်္ဂါညပိုင်းတက်ဆက်ပြီးနေကြအပတ်စဉ်အစီအစဉ်ခဏတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ2024ခုနှစ်အော်တိုဝါလာ21ရက်တနင်္လာညဗီအိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တင်ဆက်မယ့်ဒုတိယပိုင်းမိနစ်30မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်။အပတ်စဉ်တင်ဆက်နေကြစီးပွားရေးတင်းစီးပွားရေးအစီအစဉ်မတိုင်ခင်မှာအခုရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုစပြီးတော့တင်ဆက်ချင်ပါတယ်။မြန်မာနိုင်ငံမှာပြည်သူတွေရဲ့ခံနိုင်ရည်မြင့်မားလာကြောင်းဒုက္ခမျိုးစုံနဲ့ဖိနှိပ်ခံရကလူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေကြုံနေရပေမဲ့စစ်အာဏာရှင်တွေနဲ့ညှိနှိုင်းပြီးတော့အပြောင်းအလဲဖြစ်လာဖို့အလံဝေးတယ်လို့မြန်မာညွညွေးအစိုးရ NUG ရဲ့ကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးက VOA ကိုပြောပါရတယ်။တိုင်းရင်းသားလူမျိုးစုအားလုံးရဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုညှိနှိုင်းဆွေးနွေးပြီးတော့အနာဂတ်ဖက်ဒရယ်ဒီမိုကရေစီမူဝါဒတွေဖော်ဆောင်ရမှာဖြစ်ပေမဲ့အပြောင်းအလဲအတွက်အတွေ့အဆုံဆွေးနွေးရေးလုပ်ဖို့ဆိုတာကလည်းလက်ရှိစစ်ကောင်စီရဲ့လုပ်ရက်နဲ့လုံးဝမဖြစ်နိုင်ဘူးလို့လည်းပြောပါရတယ်။ကုညင်းချန် AVA Washington DC စတူဒီယိုထဲမှာဒေါက်တာဇော်ဝေစိုးကတွေ့ဆုံတာတာရှုစားကြည့်ရှုကြပါခင်ဗျာ
ဒီတစ်ပတ် VOA မြန်မာကန်အစီအစဉ်ကိုတော့ကျွန်တော်တို့ American ခီးစဉ်ကိုရောက်ရှိနေတဲ့ဂျာကာလာမြို့သားညညရေးအစိုးရဝန်ကြီးဖြစ်တဲ့ပမခဒေါက်တာဇော်ဝေစိုးကိုကျွန်တော်တို့ VOA ရဲ့စတူဒီယိုကနေကိုဖိတ်ကြားထားပါတယ်ဗျာမင်္ဂလာပါဆရာအခုလိုမျိုးအချိန်ပေးပြီးတော့ကျွန်တော်တို့ VOA စတူဒီယိုကနေထိလာပြီးတော့အင်တာဗျူးဖြစ်ကြားပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ဗျာ
မင်္ဂလာပါအ
မှားဆုံးတော့ပေါ့နော်ကျွန်တော်စတင်ပြီးတော့ဒီမေးမြန်းခန်းလေးကိုစကြင်တာက Washington Chase Site Think Tech တခုဖြစ်တယ်ပေါ့နော် CSIS ပါအခုဒီမုံတိုင်းအပိကာလာပေါ့နော်ဒီ GDM တွေဒီပြည်ထောင်နဲ့ခန်းစားပြီးရဲ့နောက်ပိုင်းမှာကြုံရတဲ့အခြေအနေကိုဟိုးအရင်ဒီမြန်မာနိုင်ငံရဲ့အလှည့်ပြောင်းဖြစ်ခဲ့တဲ့ဒီ Nugget အခြေအနေနိုင်ရှင်ကြီးရေးသားထားတွေ့ရပါတယ်အဲပြီးတော့ဒီအကြက်တဲမှာဒီ American နေနဲ့ဥဆောင်မှုခန်းနာပို့ယူဖို့ပေါ့နော်ပြီးတော့ဒီအကြက်တဲကိုလူသားအကြက်တဲကိုလူမျိုးနိုင်ငံရေးလမ်းခွင့်လမ်းတစ်ခုဖြစ်ပေါ့နော်ရှုမြင်ပြီးတော့လှုပ်ဆောင်ဖို့သဘောမျိုးရေးတာတွေ့ရပါတယ်ဗျာဒါကလူမျိုးထွက်ပေါက်ပေါ့နော်လူသားဒုက္ခကြက်ခဲဖြစ်နေတာကနိုင်ငံရေးရထွက်ပေါက်တစ်ခုဖြစ်လာနိုင်တယ်လို့ယူဆလာဗျာဒါပေါ်ဘယ်လိုမျိုးမှတ်ချက်ပေးကြမှာလဲ
စူးစမ်းရတာတော့စူးစမ်းစင်ပါတယ်ကျွန်တော်ဘယ်လိုနည်းနဲ့ပဲကျွန်တော်တို့ဒီဟိုတော်လန်ရေးပေါ့နော်ကျွန်တော်တို့ကတော့ဒီဟာကိုကျွန်တော်တော့ဟိုခစ်ပြောင်းစနစ်ပြောင်းတော်လန်ရေးလို့ပဲပြောတင်တယ်အဲ့တော်လန်ရေးကိုကျွန်တော်တို့အတွက်ကတော့အဲ့ဒီလိုမျိုးအော်ဘယ်နည်းနဲ့ပဲအောင်မြင်တယ်ပဲဖြစ်ဖြစ်အောင်မြင်တယ်ဆိုရင်ကျွန်တော်တို့ကဒါကိုသဘောကျလက်ခံပါတယ်ဒါပေမဲ့ဒါအခုလိုမျိုး humanitarian ကိုအခြေခံတယ်ဆိုတာကတကယ်ကိုတည်ကြတဲ့ sustainable ဖြစ်တဲ့ပြောင်းလဲမှုမျိုးတစ်ခုဖြစ်ဖို့ဆိုတော့နည်းနည်းခက်မယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့ကျွန်တော်တို့အခုလုပ်နေတဲ့ကျွန်တော်တို့အကောင့်ထဲပေါ်နေတာတွေရှိတယ်ဒီ federal democracy ပေါ့နော်အခုဆိုရင် federal ကိုကျွန်တော်တို့ကျင့်သုံးတာ ਨੇ ပတ်သက်ရင်တိုင်းရင်းသားအဖွဲ့အစည်းတွေ ਨੇ ကျွန်တော်တို့တွေ့ဆုံကြရတယ် engage လုပ်ကြရတယ်တယောက်နဲ့တယောက်နားလည်အောင်လုပ်ကြရတယ်အရင်တုန်းကမတွေ့ဘူးတဲ့လူတွေအခုတွေ့ကြရတယ်ဟောကျွန်တော်ဆိုရင်ဟိုးအရင်တုန်းကကျွန်တော်ကဒီကျွန်တော်ဒီခန်းထဲမှာပဲ interview လုပ်ခဲ့တယ်အဲကျွန်တော်အဲ့ဒါပြီးခဲ့တဲ့2018တုန်းကပေါ့နော်ကျွန်တော်တို့ education reform နဲ့ပတ်သက်ပြီးကျွန်တော်ဒီကိုလာတော့လုပ်ခဲ့တယ်အဲ့ဒီတုန်းကကျွန်တော်မြင်တာက central အနေပြီးတော့မြင်တာတကယ်တော့အခုလိုမျိုးတိုင်းရင်းသားအခွင့်အရေးတွေရဲ့ကျန်းမာရေးပညာရေးတွေကိုသူတို့နေရာကကိုယ်တို့ဘက်ကနေကျွန်တော်တကယ်တော့ဟိုပြည့်စုံအောင်မမြင်ခဲ့ဘူးပေါ့ Aku cemar, orang dolan ini kalah dulu. Aku tahu ni kuasi dale. Cemar dulu ni, jono tuir esone, suinui de. Kurai ni, ini hari upsetang ni de. Aku lewe cinye time bi suinui ni jare. Di federal ya, tapi demokrasi ya, tapi penyia ya cemar ilu aje dihu. Pobi ti lale cem. Nampak orang jono ru kubek kalah dulu. Aku dulu loke jare. No, kubek dasu loke jare. Ayah ni biro. Tersen bi tersen jono ru. Yenua online ku kuri cemar lu kurai tuir. Now to know change a tongue that they don't want to vote to Nija de Ginagere, Hinagere, or my cheek can be to know Rudri who tap your tweet so soon need a cheek and a federal democracy policy double look at Suro Jama in a Pina ye or tapo we don't need that. Let we let ya, maybe Malay Lonia. So radio cheek can be the now federal democracy, general constitution pop out vote, general chicken only pissy, Suro. So the concept ne rone ne tu ra bo no humanitarian or health education o che khan ne da re ne po pi lo a kaung a yin ni mu o na le mu ya o yu pi lo naw atwe janaw lo ho constitution ni policy ni de blo lo lo ya nai de so so federal democracy to lan yi o haw myan aw lo lo ya nai ne so ra o lo janaw lek kha ma de
o thu phin no di asean ne di tiyuk ka ro di yuk paw o design ma ma pyo de asean ga ro ဒီဆောင်ဆွေးနွေးရတဲ့ဆိုင်မှာပြောနေတယ်ပေါ့နော်ဒီအမေရိကန်ရဲ့သဘောထားကတော့သူတို့ဒီရွေးကောက်ပွဲကိုလက်ရှိချိန်ထိတော့အော်တရားမျှတမှုကိုသူတို့မိကုန်ထုတ်တာပေါ့နော်ကျွန်တော်ဆိုလိုချင်တာကဒီလိုအနေထားလူသားအချက်တွေဖြစ်လာတဲ့အနေထားမှာနောက်ဆက်တွဲလဲပို့ပြီးဆရာတို့ဒီကျမကြီးဟိုပညာရှင်တွေနဲ့ပို့တိပါတယ်ဒီရေကြီးပြီးဖြစ်လာနိုင်တဲ့နောက်ဆက်တွဲအဲပြီးအတိတုခါတွေအများကြီးရှိတဲ့အနေ
တော့ဘာဆိုလဲဆိုတော့အဲတကယ်တော့ကျွန်တော်တို့မြန်မာနိုင်ငံကပြည်သူလူထုကခံစားနေရပြီသားဆင်းရဲဒုက္ခတွေရောက်နေပြီသားအဲဒီထက်ဆိုးတဲ့ဆင်းရဲဒုက္ခရောက်ဖို့ဆိုတော့ခက်နေเนาะအဲ့တော့ဘလောက်ပဲဆင်းရဲဒုက္ခတွေများများအခုပြည်သူတွေရဲ့ resilient ဖြစ်တာကိုကြည့်မယ်ဆိုရင်သိနေလွန်ခဲ့တဲ့3နှစ်ဒီဟာကိုဆင်းရဲဒုက္ခတွေများခဲ့ပြီအိမ်တွေမရှိတော့ဘူးမိတွေလောင်သွားပြီသားတွေသမီးတွေဆုံးရှုံးရတယ်ချစ်တဲ့သူတွေဆုံးရှုံးရတယ်ဆိုတော့ဒီလိုမျိုးဆုံးရှုံးမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ခံစားပြီးပြီဖြစ်တဲ့အတွက်ကျွန်တော်ထင်တယ်ဒီဟာကိုစောစောပြောလို့ humanitarian နဲ့ disaster ကိုအခြေခံပြီးတော့ကျွန်တော်တို့ခုနလိုပေါ့နော်ခုန dialogue တို့ဒီစကားပြောပါလို့တွေ့ဆုံဆွေးနွေးပါလို့ဆိုတော့အတော်ခက်ခဲလိမ့်မယ်လို့ကျွန်တော်မြင်တယ
်အခုဆရာတို့အခုအခြေခံပြောကြကြဒီ Federal Democracy တိုင်းပြည်တစ်ခုပြည်တော်စုစနစ်တစ်ခုကိုသွားဖို့ဆရာတို့လှုပ်ဆောင်နေတယ်ဆရာဆိုရင်ကျမကြီးနဲ့ပညာရေးကဏ္ဍနဲ့အခုဆရာတိုင်းရင်းသားဖွဲ့ရည်နဲ့တွေ့ဆုံဆွေးနွေးနေဆရာကိုယ်တိုင်အမြင်ကအရင်ကဆိုရင်ဘ ਹੁ ကနေကြီးခဲ့ရနေပြီခုဆိုရင်တိုင်းရင်းသားတွေဘက်ကနေကြီးနိုင်တဲ့အနေအထားရောက်သွားတယ်ပေါ့နော်ဒီလိုအခြေခံတွေပြောင်းလဲတာကလက်ရှိခုစစ်တပ်ကပေါ်ဆောင်မဲ့ရွေးကောက်ပွဲလမ်းစဉ်နောက်ပေါ့နောက်ပိုင်းဒီလိုမျိုးနိုင်ငံတကာပေါ့ထူးထူးအာဆီယံနဲ့တရုတ်ကပြောနေတဲ့တွေ့ဆုံဆွေးနွေးလမ်းစဉ်မျိုးတွေနဲ့တွေးဖီနေလားတစ်ချိန်ချိန်မှာတော့တန်းတူကျသွားနေကဆရာ
အဲကျွန်တော်ထင်တယ်ဒီဟာကတော့ဟိုအားလုံးကတော့လက်ခံပါတယ်နောက်ဆုံးကြရင်တော့ခုနကလို့ပြောပေါ့နော်ကျွန်တော်တို့ dialogue ခုနကရှိရမယ်အဲတွေ့ဆုံဆွေးနွေးမှုရှိရမယ်ဆိုတာတော့အားလုံးကတော့ဒါနားလည်ပြီးသားပဲဒါပေမဲ့ဒီအချိန်မှာတော့ကျွန်တော်ထင်တယ်တော်တော်လေးခက်အောင်မယ်တော်တော်ကိုဝေးနေသေးတယ်လို့ကျွန်တော်တော့မြင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အားလုံးဘုံသဘောတူညီချက်အရာပြောဆိုထားပြီးသားကျွန်တော်တို့ဘက်ကဒါနဲ့ပတ်သက်ပြီးတော့ကြီးညာထားပြီးသားလည်းရှိတယ်အဲဒီမှာဆိုတော့စစ်တပ်ကနိုင်ငံရေးမှာမပါဘူးเนาะကျွန်တော်တို့တကယ်ကို Federal Democracy နိုင်ငံဒါနဲ့ပတ်သက်ပြီးကျွန်တော်တို့အားလုံးထိုင်ပြီးဆွေးနွေးပြီးတည်ဆောက်ရမယ်။နောက် Transitional Justice ပေါ့เนาะအခုလို War Crime နဲ့ပတ်သက်တာတွေဒါတွေကိုကျွန်တော်တို့ Justice တရားမျှတမှုရအောင်ရှာရမယ်။ဆိုတဲ့ဟာကတစ်ဖက်ကအခုလိုမျိုးပေါ့เนาะဘုံတွေကျဲနေတယ်เนาะခုနကလူတွေခုနကလူမျိုးတွေမှာတကယ်တော့ဟိုဒါအသိတာပါတယ်เนาะဒါ Crime တွေကျူးလွန်နေတယ်နော်အဲ့လိုမျိုးဖြစ်နေတဲ့အဖွဲ့အစည်းကိုခုနကလိုတွန်းအားနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့ဆိုတော့မဖြစ်နိုင်တဲ့ကိစ္စတစ်ခုပဲလေနော်တကယ်တော့အဲ့လိုမျိုးတွေစောစောအနည်းဆုံးဒါ ASEAN 5 point consensus လောက်တောင်မှပဲမလိုက်နာတဲ့အဖွဲ့အစည်းနဲ့ဒါကျွန်တော်တို့လိုချင်တာမဟုတ်ဘူးနော်ကျွန်တော်တို့ဖြစ်ချင်တာအဲ့ဒါတော့မဟုတ်သေးဘူးဒီဘက်ကပြည်သူတွေပြောတာဒီဘက်ကတော်လိုင်းရေးအဖွဲ့အစည်းတွေဖြစ်ချင်တာအဲ့ဒါတော့မဟုတ်သေးဘူးအဲ့ဒီလောက်တောင်မှပဲသူတို့ဟိုလိုက်နာဖို့ခက်နေတဲ့အခြေအနေမျိုးမှာကျွန်တော်ထင်တယ်ဘယ်လို pressure မျိုးနဲ့ပဲဖြစ်ဖြစ်ဘယ်လိုမျိုးကျွန်တော်တို့ကို
ဟိုခုနလိုတွေးဆုံမှာဆိုတာတဲ့တကယ်တမ်းတော့ဟိုခန်းစားနေရတဲ့ပြည်သူလူထုအနေနဲ့အခုလိုမျိုးပေါ့နော်မတရားကျူးလွန်နေတဲ့လူတွေနဲ့ဆွေးနွေးဖို့ဆိုတာကတော့အတော်ကိုခက်ခဲမယ်လို့ကျွန်တော်တို့ထင်တယ်ဟုတ်ကဲ့ဆရာအဲ့လိုမျိုးခက်ခဲနေတဲ့အနေထားမှာနော်ဆရာလက်တွေ့တော်လိုင်းမှာပါနေတယ်တကယ်လည်းဘယ်ပေါင်းစုံနဲ့တွေ့တယ်ခုကိုယ်တိုင်ကုလသမဂ္ဂဆင်မြန်းမှာဆရာစီဝေးတွေတ
value တွေလည်းရှိရပါဘောเนาะဟိုဒါကသူကတကယ်လက်တွေ့ခံစားနေရတဲ့သူတွေနဲ့ဘေးကကြီးနေတဲ့သူတွေနဲ့နောက်ဒါကိုခုနလိုအလုံးစုံသိနေတဲ့လူတွေနဲ့တော့ကွာနေသေးတာတော့ကွာနေသေးတယ်ဒါကြောင့်ကျွန်တော်တို့ထင်တယ်ဒီဟာနဲ့ပတ်သက်ရင်နိုင်ငံတကာရဲ့ဟိုနားလည်မှုရအောင်ပို့ပြီးလုပ်ဖို့လိုတယ်နော်ဒါဟိုကိုကျွန်တော်တို့အိမ်သားနေချင်းနေပို့ပြီးတော့နားလည်မှုရအောင်လုပ်ဖို့လဲလိုတယ်လို့ကျွန်တော်မြင်တယ်ဥပမာတရုတ်ဆိုရင်တရုတ်နိုင်ငံနဲ့ပတ်သက်ရင်တရုတ်နိုင်ငံအနေနဲ့ကျွန်တော်တို့တော်လှန်ရေးကျွန်တော်တို့နိုင်ငံရဲ့တစုံလုံးစာအားလုံးကိုအသေးချာသူတို့ဟိုတုံးတက်ပြီးသူတို့တွေမြင်အောင်နားလည်အောင်ကြည့်ဖို့လိုမယ်လို့ကျွန်တော်မြင်တယ်အခုလို့ခုနအစွန်းရောက်နေတဲ့အကြမ်းဖက်နေတဲ့ခုနပြည်သူတွေနဲ့လည်းခုနလိုအဆင်မပြေတဲ့တိုင်းရင်းသားအဖွဲ့အစည်းအားလုံးနှီးပါနဲ့အားလုံးနဲ့အဆင်မပြေတဲ့အဖွဲ့အစည်းတစ်ခုကိုသူတို့အခုလိုမျိုးပံ့ပိုးထောက်ခံနေကြရမှန်ရင်လားဆိုတော့သူတို့ပြန်သုံးသပ်ဖို့လိုတယ်ဆိုတဲ့အမျိုးပေါ့နော
်ဟုတ်ကဲ့ဆရာအခုလိုမျိုးကျွန်တော်တို့ VOA မင်းမြန်ကမ်းမှာပြပြဆူဆူဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျကျေးဇူးပါကျွန်တော်ဘက်ကလည်းကျေးဇူးတင်ပါတယ်အခုလိုပညာရေးကျန်းမာရေးကျွန်တော်တို့ရဲ့လူသားချင်းစာနာမှုရေးနဲ့ဒီ principle တွေပေါ့နော်အဲ့ဒါတွေကိုကျွန်တော်ဒီမှာပြောကြခွင့်ရတဲ့ကျေးဇူးပါ
Energy ဝန်ကြီးဒေါက်တာဇော်ဝေဆိုးကို VOA Washington DC ရုံးချုပ်စီတူထဲမှာကိုငင်းချမ်းအေးအတွက်ဆိုမေးမြန်းထားတာကိုကြည့်ရှုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးအစီအစဉ်အလှည့်ပါကမ္ဘာတဝန်းအလူကျော်ထုတ်လုပ်ရေးမှာအများစုကပြန်လည်အသုံးမပြုနိုင်တဲ့ plastic တွေအသုံးပြုထုတ်ပိုးကြတာကြောင့်အိတ်ခွန်တွေဟာအမိုက်ပုံမှာပဲအဆုံးသတ်ရပါတယ်အခုတော့ဗြိတိန်ကလုပ်ငန်းတစ်ခုကတဘောပတ်ဝန်းကျင်နဲ့လိုင်ကျောညီထွေရှိစဉ်မဲ့အလူကျော်အိတ်တွေကိုအသုံးပြုလာကြတယ်လို့လုပ်ငန်းတွင်းတက်စစ်မီကိုလည်းကိုပိုင်ထုတ်လုပ်နေပါတယ်အပီသတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးစီစဉ်မှာမတင်ကြီးထိုက်တင်ပြထားပါတယ်ခင်ဗျာ
ကဘာပေါ်မှာလူချက်အများဆုံးသရေစာတစ်ခုဖြစ်တဲ့အာလူကျော်ဈေးကွက်ဟာဆိုရင်ပြီးခဲ့တဲ့2023ခုနှစ်ကဒေါ်လာ 34.3 ဘီလီယံတန်ဖိုးရှိခဲ့ကြောင်း IMERC Group သုတေသနဌာနကဖော်ပြပါတယ်ကမ္ဘာနေရာတိုင်းမှာတွေ့နိုင်တဲ့အလူကျော်ထုတ်တွေကိုပုံမှန်အားဖြင့်တော့ပြန်မသုံးနိုင်တဲ့ plastic ကိုသုံးကြတာဖြစ်ပြီးဒီ plastic တွေဆွေးမြေ့ဖို့နှစ်ပေါင်း80လောက်အချိန်ယူရပါတယ်။ဒါပေမဲ့လည်း Britain က Two Farmers အလူကျော်လုပ်ငန်းကထုတ်လုပ်သူတွေကတော့အပြေရှာတွေ့ပြီလို့ပြောပါတယ်။ဒီအလူကျော်ထုတ်တွေကတခြားအလူကျော်ထုတ်အိတ်တွေနဲ့အမြင်တူပေမဲ့ဒီအိတ်တွေကသတင်းပတ် 26 ခုလောက်အတွင်းမှာလုံးဝဆွေးမြေ့သွားပါတယ်။သူ pharmacy ရဲ့တွဲဖက်တီထောင်သူလေသမားရှောင်းမေစင်ကအခုလိုပြောပါတယ
် This is 100% cellulose film
ဒီပင်ဆွေးပစ္စည်းတွေကိုတရားရဂန်လုံးသုံးထားတဲ့ပစ္စည်းပါကျွန်တော်တို့သိသလောက်တော့အပြည့်အဝဆွေးမြည်သွားတာဒီပစ္စည်းတစ်ခုပဲရှိပါတယ်ဒီပစ္စည်းကိုတူထွန်ဖို့၄နှစ်အချိန်ယူရပြီးတော့အခုဟာကတတရမျိုးဆက်ဖြစ်ပါတယ်တတန်းပိုကြကြခံနိုင်မဲ့စတုဒ္ဒမျိုးဆက်ရရှိလာဖို့ကျွန်တော်တို့စူးစမ်းနေပါတယ
်ပိုပြီးရေရှည်တည်တတ်တဲ့စားတောက်ကုံထုတ်လုပ်မှုပုံစံမျိုးကိုဥတည်နိုင်ဖို့အတွက်လုပ်ငန်းကြီးကဆောင်ရွက်နေတဲ့အထက်မှာလုံးဝဆွေးမြေ့သွားစီမဲ့အလူကျော်အိတ်ခွန်ထုတ်လုပ်မှုကတခုအပါအဝင်ဖြစ်ပါတယ်။ဒီရည်မှန်းချက်ပန်တိုင်ပြည့်မီရေးအတွက်လုပ်ငန်းရဲ့အလူကျော်ထုတ်လုပ်မှုမှာဆိုရင်အစအဆုံးကိုယ်တိုင်လုပ်ပါတယ်။အလူကိုကိုယ်တိုင်စိုက်ပျိုးသူလောင်ကြော်လှပြီးထုတ်ပိုးမှုအထိအစအဆုံးလှုပ်ဆောင်တာဟာဆိုရင်လယ်သမားတွေကိုယ်တိုင်အဆင့်တိုင်းကိုထိန်းချုပ်လုပ်ကင်လာနိုင်စီပါတယ်။အလူအမျိုးအစားစုံကိုကိုယ်တိုင်စိုက်ပျိုးတဲ့စိုက်ကွင်းတွေလည်းရှိပါတယ်။စိုက်ကွင်းတစ်ခုတည်းကနေပဲအာလူတန်ချိန်900လောက်ထွက်ပါတယ်။အာလူတွေတူးဖော်ပြီးပြီဆိုရင်တော့အဲ့ဒီစိုက်ကွင်းတွေထဲမှာရှိတဲ့အာလူတန်စင်ဆက်ယုံစီကိုနောက်တွဲရှင်တွေနဲ့ပို့ပါတယ်။ Two Farmers လုပ်ငန်းရဲ့တွဲဖက်တီထောင်သူ Mark Green ကတော့ကိုယ်တိုင်စိုက်အာလူကနေအာလူကျော်ထုတ်လုပ်လုပ်ခဲ့တဲ့ဒုတိယမျိုးဆက်လယ်သမားတူဖြစ်ပါတယ
်
ကျွန်တော်တို့စိုက်ကွင်းမှာသီးနှံမျိုးစုံစိုက်ပါတယ်အာလူမူယောမုံလာဥနီစွိုင်းအင်ထုတ်သီးနှံတွေပါစိုက်ပါတယ်ကျွန်တော်တို့အနေနဲ့ဒီသီးနှံတွေကိုအာသွန်ခွန်စိုက်စိုက်ပျိုးပါတယ် ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့စိုက်ပျိုးရေးလုပ်ငန်းမှာတဝါဝပန်ဝင်ကျင်တဲ့လိုင်းလျောညီတွေဖြစ်ပြီးရေရှည်တည်တံ့စေလိုပါတယ်။ဒါကြောင့်လဲ2000ပြည့်နှစ်များအစောပိုင်းကတည်းကကျွန်တော်တို့မြေစီလွှာနဲ့ကျွန်တော်တို့သီးနှံစိုက်ပျိုးမှုကိုစမ်းစစ်ခဲ့ပါတယ်
။စိုက်ကွင်းကနေတည်လာတဲ့အာလူတွေကိုတော့ဆက်တွေနဲ့တန့်စင်ပါတယ်။တန့်စင်ပြီးသွားတဲ့အာလူတွေကိုအစင်သင့်သုံးနိုင်ဖို့အေးကန်းကြယ်ကြီးထဲမှာသုလောင်ထားလိုက်ပါတယ်။ဆိုင်ကွင်းကြီးထဲမှာတော့စိုက်ပျိုးထုတ်လုပ်မှုကနေဆွန့်ပစ်ပစ္စည်းတွေကိုခြေဖြတ်တဲ့ဆက်ယုံတွေရှိပြီးစိုက်ကွင်းအတွက်မြေဩစာရသလိုစိုက်ကွင်းအသုံးအတွက်လျှက်စင်မီလည်းရရှိပါတယ်။မတ်ဂရင်းကအခုလိုဆက်ပြီးပြောပါတယ်
။ Any waste that we produce on the farm come here. So in our clamp
စိုက်ပျိုးထုတ်လုပ်မှုကနေထွက်လာတဲ့ဆွန့်ပစ်ပစ္စည်းအလုံးကဒီကိုရောက်လာပါတယ်။ကြောင်းဆိုင်ကင်းကနေထွက်တဲ့ဆွန့်ပစ်ပစ္စည်းတွေကြက်မွေးမြူရေးကနေထွက်တဲ့ကျက်ချီးတွေကိုလည်းကျွန်တော်တို့ယူပါတယ်။တစ်သီးဆိုင်ခင်းကနေသီးနှံအခွန်တွေလည်းရပါတယ်။ဆိုင်ခင်းတွေကမြက်တွေလည်းရပါတယ်။အဲ့ဒါတွေအားလုံးကိုဒီမှာစုပုံပါတယ်
။ပြောင်းဆိုင်ခင်းကထွက်တဲ့ပြောင်းဆန်ကိုလည်းအဲ့ဒီဆက်ထဲမှာပဲချိတ်ခွဲပြီးအခင်းထဲမှာမွေးထားတဲ့ကျက်တွေကိုကျွေးပါတယ်။ချိတ်ခွဲဆက်ယုံကနေချိတ်ခွဲဘတ်တွေရောအရည်တွေရောထွက်ပါတယ်။အဲ့ဒီနှစ်မျိုးစလုံးကိုတော့စိုက်ပျိုးမွေးမြူရေးချန်နယ်မှာစိုက်ခင်းတွေမှာမြေဩစာအဖြစ်ပြန်ပြီးတော့သုံးပါတယ်။ Two Farmers ရဲ့ပူရတီထောင်သူ Matt Green ကအခုလိုပြောပါတယ်
။ In there is lots of microorganisms that break down
ဆွန့်ပစ်ပစ္စည်းအလုံးကိုချေပြတ်ပြီးမီသိန်းဓာတ်ငွေ့ထုတ်လုပ်ပါတယ်။အဲ့ဒီမီသိန်းဓာတ်ငွေ့နဲ့အင်ဂျင်ကိုလက်ပတ်စစ်ပြီးလျှက်စစ်ထုတ်ပြီးအဲ့ဒီဓာတ်အားကိုကျွန်တော်တို့စိုက်ပျိုးမွေးမြူရေးလုပ်ငန်းမှာအသုံးပြုပါတယ်။ပင်မဓာတ်အားလိုင်းကိုမသုံးပါဘူး။
ဆိုင်ပြိုးမွေးမြူရေးလုပ်ငန်းဝန်ကြီးတဲ့ကစားတောက်ကုံထုတ်ဆက်ယုံမှာအာလူကြော်ကိုကြော်လော်ထုတ်လုပ်တာမှလည်းစွန့်ပစ်ပစ္စည်းခြေဖြက်ယုံကထွက်တဲ့လျှက်စစ်နဲ့လဲပတ်ပါတယ်။အာလူတွေကိုလှီးဖြတ်ပြီးအကျော်ဆက်ကြီးတဲ့ကိုထည့်ကျော်ပါတယ်။ဒီနောက်မှာတော့အရသာထည့်ပြီးတော့ထုတ်ပိုးပါတယ်။ Two Farmers ကထုတ်လုပ်တဲ့အာလူကြော်ဒုတ်တွေကိုတော့ဗြိတိန်နဲ့ဥရောပတလွှာကစိုင်တွေကိုဖြန့်ဖြူးရောင်းချပါတယ်။လူးဝစ်ပက်ဝဲကတော့ရာသီဥတုဆိုင်ရာမဟာဗျူဟာတွေချမှတ်နိုင်ရည်အတွက်ကွန်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းကြီးတွေနဲ့ညှိနှိုင်းပေါက်ဆက်အလုပ်လုပ်တဲ့ဗြိတိန်ရဲ့အကြီးဆုံးစီးပွားရေးကွန်ရက်ကိုလက်ပတ်သူဖြစ်ပါတယ်။ Two Farmers လို့ရည်ရွယ်ချက်ရှိတဲ့ကုမ္ပဏီတွေဟာဆိုရင်ဗြိတိန်နိုင်ငံတွင်းရေရှည်တည်တံ့တဲ့စားနပ်ရိက္ခာထုတ်လုပ်မှုအနာဂတ်အတွက်အကောင်းမြင်မျှော်လင့်ချက်အစ်တွေတဖန်ပြန်လည်ထွက်ပေါ်လာစေတယ်လို့သူကပြောပါတယ်
။ The food industry has had such a difficult time over the last 4 years.
စတောက်ကုန်ထုတ်လုပ်ငန်းဟာပြီးခဲ့တဲ့၄နှစ်တာအတွင်းအခက်အခဲရှိခဲ့ပါတယ်။ကပ်ဘေးရောဂါဖြစ်ခဲ့သလိုယူကရိန်းစစ်ပွဲလည်းရှိခဲ့ပါတယ်။ကုန်ကြမ်းပစ္စည်းကုန်ကျစရိတ်မှာလည်းငွေကြေးဖောင်းပွားမှုကအကြီးအကျယ်ဖြစ်ခဲ့ပါတယ်။ရာသီဥတုအရေးနဲ့လိုက်လျောညီထွေဖြစ်စေတဲ့ဘက်ကစီးပွားရေးလုပ်ငန်းတွေအသွင်ပြောင်းဥတီလာတဲ့ကိစ္စမှာလည်းကုန်ကျစရိတ်ကိစ္စကအဓိကမောင်းနှင်အားတစ်ရပ်ဖြစ်တယ်လို့ယူဆပါတယ်။
အခုချိန်မှာတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပြီးလှုပ်ရှားမှုကရော့ချနေပေမဲ့လည်းရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပြီးလှုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့တော့ရှေ့လာမယ့်နှစ်တွေမှာရှင်ပြိုင်လာနိုင်မယ်လို့လည်းသူကပြောပါတယ်ရှင
်။အသင်းကြီးတင်ဆက်ပေးကြတော့ view ရဲ့တနင်္လာညအစည်းအဝေးတွေကိုဇက်တိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
American ပြည်အောင်စုမှာ November လကျင်းပမဲ့သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီ American ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်စီနေဆိုရင်မြန်မာစံတော်ချိန် November 6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲ American အစီအပိုင်းဒေတာစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြည်ရီကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ပြည်ရီတနင်္လာညအစီအစဉ်တွေကိုကြည့်ရှုနေရပါခင်ဗျာ။ခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေကြလူမှုရှုခင်းအစီအစဉ်အလှည့်ပါ။နိုဝင်ဘာလမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲကြာရင် Republican Party ကိုမဲပေးမဲ့မြန်မာနယ်ပွား American တွေထဲမှာ Arizona ပြည်နယ်မှာနေထိုင်တဲ့အငိမ့်စား engineer ဦးဖီလစ်ထွန်တယောက်လည်းပါပါတယ်။ဘာကြောင့် Republican သမ္မတလောင်ဒေါ်နယ်ထရန့်ကိုသူကသမ္မတအဖြစ်လက်ခံရွေးချယ်တယ်လဲဆိုတာကိုမဆုမမြုံမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင့်
မင်္ဂလာပါမဆုမမွန
်အခုလာမယ့်ဒီနိုဗ ెంబ ာရွေးကောက်ပွဲမှာမဲပေးမဲ့သူတယောက်အနေနဲ့ပေါ့နော်ဦးဖီလစ်ကိုပထမဆုံးမေးချင်တာကတော့ဘယ်ကိစ္စတွေကိုအဓိကထားပြီးတော့မှမဲပေးဖို့ဆုံးဖြတ်တယ်ဆိုတာကိုပြောပြပါရှင်
ကျွန်တော်ကတော့ဒီ GOP ပေါ့နော် Republican Party နဲ့ဒီနဲ့ကျွန်တော်မဲပေးမှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့2024မှာ GOP က platform make america great again မှာပေါ့နော် platform မှာအချက်ပေါင်း20လောက်ရှိပါတယ်အဲ့ထဲမှာ border ပေါ့နော်အဲ့အတွက်ကျွန်တော်တို့ကကျွန်တော်တို့ကအရေးကြီးတဲ့အချက်ဖြစ်လို့မဲပေးခြင်းဖြစ်ပါတယ်နေဆက်လုပ်ခြင်းအတွက်ပါ
ဒီမှာမေးချင်တာဦးဖီလစ်ကဒီနှစ်ပေါင်း30ကျော် Republican Party ပေါ့လေနှစ်ပေါင်း40နီးပါးထောက်ခံလာသူတယောက်အနေနဲ့ဒီ American Party ဝင်ဖြစ်တော့ Republican Party ကိုပဲမေးပေးမှာလားဒါမှမဟုတ်ရေဒီ Trump အခု Trump နဲ့သူတမရလောင်း defense ပေါ့လေသူတို့ဝန်ဆောင်တွေဝေထားတာတွေ့တော့သူတို့ရဲ့မူဝါဒတွေကိုကြိုက်လို့မေးပေးမှာပါလားရှင
်ကျွန်တော်ကမူဝါဒကိုမေးပေးတာပါပုဂ္ဂိုလ်ရဲ့လို့မဟုတ်ပါဘူးမူဝါဒကိုအဓိကထားပြီးတော့ကျွန်တော်ရဲ့ကျွန်တော်နဲ့ကိုက်ညီတဲ့မူဝါဒဖြစ်နေတဲ့အတွက်အဲ့ဒါကြောင့်မေးပေးမှာဖြစ်ပါတယ်
so ဆဆောပြောခဲ့တော့အဓိကတော့ဒီနေဆက်လုံခြုံရေးလူဝင်မှုကြီးကြပ်ရေးပေါ့လေဆိုတော့ American ဒီနေဆက်တွေကနေပြီးတော့မှဒီဟိုတရားမဝင်နိုင်ငံတဲကိုကူးလာတဲ့သူတွေကိစ္စကိုအဓိကကိုကရှေ့တန်းတင်ပြီးတော့မှမဲပေးမယ်လို့ပြောပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပြောချင်တာကအခုဒီ Democrat Party လာဟိုပါတီကနေပြီးတော့မှရွေးခံမဲ့သမ္မတလောင်း Kamala Harris ကလည်းသူသာပေါ့နော်သမ္မတဖြစ်လာခဲ့လို့ရှိရင်နေဆက်တွေကိုပို့ပြီးတော့မှလုံခြုံအောင်လုပ်မယ်ဒီဟိုတရားမဝင်နိုင်ငံတွေကိုဝင်လာတဲ့သူတွေကိုပို့ပြီးတော့စီးစစ်နိုင်အောင်လို့ဟိုဝန်ထမ်းတွေပို့ပြီးတော့မှဟိုခန့်အပ်မယ်ဆိုပြီးတော့မှဟိုပြောပြီးတော့မဲဆွဲတာရှိပါတယ်ဆိုတော့လက်ရှိမှာတော့သူကဒုသမ္မတဖြစ်တဲ့ခါကျတော့ဟိုဟိုဒီမူဝါဒတွေကိုလုပ်ဖို့အကန့်အသတ်ရှိနိုင်တယ်ပေါ့လေဆိုတော့ဒါပေမဲ့သူကဟိုသမ္မတဖြစ်လာခဲ့လို့ရှိရင်လုပ်မယ်လို့ပြောထားတော့အဲ့ဒီခါတွေကိုလက်မခံနိုင်လို့လားရှင့်
သူအဲ့လိုပြောသလိုပဲနောက်ဆုံးကျွန်တော်တည်နေမှာဟိုဖတ်ဟိုတွေ့တဲ့ခါကျတော့သူကသူ့ကိုမေးလိုက်တယ်လေအင်တာဗျူးတစ်ခုမှာဘာပြောင်းလဲအပြောင်းလဲပါတယ်လို့အောင်ပါလေလို့ပြောတဲ့ခါသူဂျိုးဘိုက်ဒန်လောက်ထားတဲ့ဟာတဲ့မှာသူပြောင်းလဲเสียဘာမှအကြောင်းရှိဘူးလို့ပြောပါလေအဲ့ဒါကျွန်တော်တည်းအရေးကြီးပါတယ်ကျွန်တော်ချက်တကသူကမပြောင်းမှုဆိုရင်ဒီမူတိုင်းသွားမှဆိုရင်အခုပြောထားတဲ့အတိုင်းပဲလူစေတန်းကနေ15တန်းနောက်ဒါကျွန်တော်တို့တည်နေမှာဖတဲ့ဟာတကယ်တကယ်ဒီတဲ့မကရောက်နေပြီပေါ့နော်အဲ့ဒါကိုကျွန်တော်ကသဘောမတူပါဘူးအဲ့ဒါကြောင့်နေကြဒီ border အတွက်ပေါ့နော်အဲ့လုံခြုံရေးအတွက်ကျွန်တော်တက်ကအဲ့တခုလေးတည်းနဲ့ကိုကျွန်တော်မဲဘယ်လိုမှကင်မရာကိုမပေးနိုင်ဘူးပေါ့နော်အဲ့လိုဖြစ်နေပါ
ဒီ Republican သမ္မတလောင်း Donald Trump နဲ့ပတ်သက်လို့ရှိရင်လည်းဒီအငင်းပွားစရာကိစ္စတွေကိုအများကြီးရှိတယ်ဆိုတော့လည်းညင်းမရဘူးပေါ့လေဆိုတော့ဥပမာဒီနိုင်ငံတကာရေးရာနဲ့ပတ်သက်လို့တခုဥပမာတခုဆိုရင်သူနဲ့ဒီရုရှားသမ္မတ Putin နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတယ်ဆိုတာမျိုးကိုပြီးခဲ့တဲ့လပဲAmericaကိုလာသွားတဲ့ Ukraine သမ္မတ Zelensky နဲ့သူနဲ့တွေ့တဲ့အချိန်မှာပဲသူပြောတာမျိုးပေါ့လေဆိုတော့ဒါကတော့နိုင်ငံတကာရေးရာကိစ္စတခုပေါ့နောက်ပြည်တွင်းမှာဆိုရင်လည်းဒီသူ့ရဲ့ဒီစီးပွားရေးဟိုမှတ်တမ်းနေတဲ့ပတ်သက်လို့လိန်ညာတဲ့အတွက်ပေါ့နော်ရာဇဝတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးတော့မှတရားရုံးကဆုံးဖြတ်ထားတယ်နောက်တခြားဒီရာဇဝတ်မှုတွေနဲ့ရင်ဆိုင်ရတဲ့အမှုတွေလည်းအများကြီးရှိပါတယ်ဆိုတော့အဲ့ဒီလိုမျိုးပုံကိုမျိုးသားဒီ American သမ္မတဖြစ်လာခဲ့ပေါ့နော်ဒီနိုင်ငံအတွက်ထိခိုက်တယ်လို့ရောမမြင်ဘူးလားရှင့
်ကျွန်တော်အဲ့ဒါတွေလည်းထည့်ပြီးစဉ်းစားပါတယ်ဒီလိုနေရာသူတို့ရဲ့ယာတူအနေထားအနေနဲ့တော့အမှုတွေကတော့ဒီလိုပဲရှာကြမှာပေါ့နော်ဒီခွင့်ကောင်းယူခြင်းနဲ့လူတွေလည်းရှိမယ်ကျွဲဝချမ်းသာတဲ့အတွက်အဲ့လိုရားထဲမှာဒါတွေကကျွန်တော်နိုင်ငံကိုဥဆောင်သူဘာလုပ်ပေးနိုင်မှာဆိုတော့ကျွန်တော်ကပြီးတော့ဥစားပေးပါတယ်ကျွန်တော်လွန်ခဲ့တဲ့လေးနှစ်ပေါ့နော်နှစ်ယောက်စလုံးလုပ်ခဲ့တဲ့ဟာကိုပြန်ကြည့်တဲ့အခါကျရင်ကျွန်တော်တို့နိုင်ငံတိုးတက်မှုပဲအဲ့သူတို့လက်ထက်တုန်းကပေါ့နော်ဘယ်ကပနိုင်ငံရေးမှာဘယ်သူကပို့ပြီးဥစားနိုင်တဲ့ဟာကိုရှင်းကြည့်တဲ့အခါကျတော့ကွာခြားလွန်းပါတယ်ကျွန်တော်တို့နိုင်ငံအခုဆိုရင်ဒီဂျိုးဘိုက်ဒန်နဲ့ကမာလာဟဲရစ်လက်ထက်မှာဆိုရင်အလွန်အမကျွန်တော်တို့နှိမ့်ချသွားပါတယ်ကပနိုင်ငံရေးမှာပေါ့နော်ဒါကျွန်တော်အမြင်ပ
ါသမ္မတဂျိုးဘိုက်ဒန်လက်ထက်မှာနှိမ့်ချသွားတယ်လို့ပြောတာကဘလို့အကြောင်းအရာတွေကိုဥပမာပေးချင်ပါလဲရှင့
်အများကြီးပါလက်ရှိကြည့်ပါလားဟိုအခုသူတို့လုပ်နေ support လုပ်နေတဲ့ Ukraine ကို support လုပ်တာကြည့်ဘယ်တော့မှဆုံးတက်တဲ့တာမဟုတ်ဘူး နောက်ပြီးတော့ Middle East မှာဖြစ်ပျက်နေတာတွေကအဲ့ဒါတွေရောဘယ်ဘယ်လိုဆုံးသတ်လို့ဖြစ်မယ်ဆိုတာကိုကျွန်တော်အရင်ကြောက်ဖို့ကောင်းပါတယ်ကဘာလုံးအတွက်ပေါ့နော်အီဗန်ဆိုရင်ပြောရမယ်ဆိုရင်ထရမ့်ကနှိပ်ကွထားတဲ့ခေတ်ကအခုပြန်လဲထောင်နိုင်တာကဘူဂျိုးဘိုင်ဒန်တို့ကမလာဟဲရစ်တို့ရဲ့လှုပ်ဆောင်မှုကြောင့်သူတို့ပြန်လဲထူထောင်နိုင်တယ်လို့ကျွန်တော်လည်းယုံကြည်ပါတယ
်သမရလောင်းထရမ့်အနေနဲ့ပေါ့နော်သူ့ရဲ့သမရလက်ထက်မှာဒီဟိုဖြည့်ရင်းရေးရာတွေကိုပို့ပြီးတော့မှအာယုံဆိုင်တယ်ဒါပေမဲ့နိုင်ငံတကာရေးရာတွေမှာကျတော့သူကအဲ့လောက်ကြီးအာယုံမဆိုင်ဘူးဆိုတာမျိုးလဲဒီဟိုလိလာတုံးသက်သူတွေတုံးသက်ထားတာရှိပါတယ်ဆိုတော့သူဒီ uncle ဦး Philip အနေနဲ့ပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့ရောဘယ်လိုမျိုးပြောကြလဲရှင့
်သူကျွန်တော်ကသူအဲ့ဒါတခုတည်းသဘောတူတာပေါ့နော် America First လေဘာလို့ဆိုကျွန်တော်တို့ American နိုင်ငံကနော်တကဘာလုံးကိုထောက်ပံ့ကူညီပေးတာကျွန်တော်တို့နိုင်ငံတော့စေတနာပတ်ကူညီတကဘာလုံးကိုကူညီပေးတာနိုင်ငံပေါင်းစုံနော်တန်းနဲ့ချီကျွန်တော်တို့ထောက်ပံ့ကူညီကျွန်တော်နိုင်ငံကြသွားရင်တကပါလုံးအရန်တုတ်ခက်ရောက်သွားမှာပါအဲ့ဒါဆိုတော့ဟုတ်ပါတယ် America First ပါကျွန်တော်တို့ကဘယ်နိုင်ငံမဆိုခေါင်းဆောင်ကတော့သူတို့နိုင်ငံအတွက်သူတို့နိုင်ငံသားတွေအတွက်အရင်ဆုံးဦးစားပေးရမှာပါပြီးတော့မှကိုကကူညီပေးနိုင်တဲ့အဆင့်ရောက်သွားတဲ့အခါကျမှတခြားသူတွေကိုကူညီပေးနိုင်မှာဖြစ်ပါတယ်
ဆိုတော့နောက်ဆုံးမေးချင်တာကတော့တကယ်လို့ဒါပေါ့နော်လာမယ့်ရွေးကောက်ပွဲမှာဒီသမရလောင်း Trump ထပ်ပြီးတော့မှနောက်ကျအနိုင်ရလာခဲ့မယ်ဆိုလို့ရှိရင်ဒီ American ပြည်ထောင်စုအတွက်ဘယ်လိုမျိုးဒီဟိုအကောင့်ဘက်ကတိုးတက်မှုတွေရှိလာမယ်လို့ရောမျှော်လင့်ထားပါလဲရှင့
်ဒီ border ပေါ့နော်လုံခြုံရေးအတွက်ကအခုအိုးနိုင်ငံကိုစီဆောက်မှာဒါနိုင်ငံဒီ wall က democratic တက်နိုင်ငံတို့အတွက်လုပ်ပေးတာပါဒီ republican အတွက်ကာကွယ်ပေးနေတဲ့ဟာမဟုတ်ပါဘူးဆိုတော့အဲ့ဒါလည်းသူအရင်ဆုံးလုပ်မှာပါပြတအောင်နောက်ပြစီးပွားရေးကအလွန်ရေးကြည့်ပါတယ်ကျွန်တော်တို့နိုင်ငံမှာတော်တော်လေးကိုခက်ခဲဖြစ်နေပါတယ်အခုမြင်တဲ့အတိုင်းမြို့ပေါင်းများစွာကကြာဆင်းနေပါတယ်စီးပွားရေးတွေနောက်ပြီးတော့ကြာဆင်းတဲ့အတူလူနေမှုဆင့်တန်းနေလဲတဖြည်းဖြည်းကြာဆင်းနေပါတယ်အဲ့ဒါဒီကကျွန်တော်စိတ်ထင်ထင်ထင်ရှားရှားတိုးတက်မှုတွေပုံမှောက်ဆုံးရောက်ယုံထိုင်တာနဲ့စပြီးတော့လှုပ်ဆောင်မယ်လှုပ်ရတည်ပါ
Arizona ပြည်နယ်က Republican Party ကိုထောက်ခံသူ Ooh Philip Thorn ဖြစ်ပါရဲ့ရှင်။ November လ5ရက်ကျင်းပမဲ့ American သမ္မတရွေးကောက်ပွဲကြရင်ဘသူအနိုင်ဆုံးဖြစ်မယ်ဆိုတာကိုအဆုံးဖြတ်ပေးဖို့အရေးပါတဲ့ပြည်နယ်တွေထဲမှာ Arizona ပြည်နယ်လည်းတစ်ခုပါဝင်ပါရဲ့ရှင်။ကျွန်မစုမြတ်မှာပါ
။လာမယ့် November American ရွေးကောက်ပွဲမှာသမ္မတဟောင်း Donald Trump ကိုမဲပေးမဲ့မြန်မာတွေဘဝ American တယောက်ကိုမဆုမြတ်မျိုးမေးမြန်းခဲ့တဲ့လူမှုရှုခင်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရတော့ပါ။ဒါနဲ့ညရဲ့သတိစင်ပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေခေါ်တော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးတက်လက်ပြောပြပေးပါအောင်ခင်ဗျာ
။ Israel နဲ့ Lebanon နယ်စပ်မှာ Trip Cup ဖြစ်ပွားနေတာကိုဖြစ်ရှင်းမှု American Two Tank ကိုစလဲ Amos Hodge Style ဒီနေ့ပဲဘယ်လိုမျိုးကိုတွေ့ရပါတယ်။ခီးစဉ်အတွင်း Lebanon လွတ်တော်ပြောခွင့်ရနာဗီပါရီနဲ့တွေ့ဆုံခဲ့ပြီးအပြူသဘောဆောင်ဆွေးနွေးဖြစ်တယ်လို့လည်းအထူးတန်မန်ကပြောဆိုထားပါတယ်။ရုရှားရေတပ်ကထောက်ပံ့ရေးရင်တစည်းပါဝင် COVID စီးရင်လေးစီးမြန်မာနိုင်ငံတီလဝါစစ်ကမ်းကိုမနေ့ကရောက်လာပြီးနှစ်နိုင်ငံပူးတွက်စီးရေးလေးချင်းကနေလုပ်မယ်လို့မြန်မာစစ်ကောင်စီကကြေညာပါတယ်။ရုရှားစစ်တပ်ကအရာရှိစစ်သည်တွေနဲ့တူပူးတွက်လေးချင်းမှုတွေကိုကပ်ပလီပင်လယ်ပြင်မြောက်ပိုင်းမှာနိုဝင်ဘာလ20ရက်နေ့ကနေ24ရက်နေ့လောက်သွားမယ်လို့လည်းစစ်ကောင်စီကကြေညာခဲ့တာပါ။ကပလီပင်လယ်ပြင်မှာရေပြင်ဝင်းရေရောက်လေ့ကျင့်ခန်းတွေနဲ့လက်တွေ့ပြစ်ခတ်တာတွေလုံးဝဖြစ်တာကြောင့်လေ့ကျင့်ခန်းလုပ်နေတဲ့နေမြင်တဲ့ငါးမိုင်အတွင်းသင်္ဘောတွေကုန်တင်သင်္ဘောတွေဆက်လင်းနဲ့ငါးဖက်လေးတွေရေရင်ရဟရင်တွေဖြတ်သန်းမသွားဖို့လဲစစ်ကောင်စီကသတိပေးချက်ထုတ်ပြန်ထားပါတယ်။မန္တလေးမြို့မှာရှိတဲ့တရုတ်ကောင်စီရုံးကိုပြီးခဲ့တဲ့သတင်းပတ်သက်တိုက်ခတ်ခံရမှုတွေစုံစမ်းဖော်ထုတ်ဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကမြန်မာအနာဂတ်ကိုတောင်းဆိုလိုက်ပါတယ်။တိုက်ခတ်မှုကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့ကျွလွန်တွေကိုဖမ်းဆီးပြီးဥပဒေနဲ့ညီရေးယူဖို့မြန်မာနိုင်ငံမှာရှိတဲ့တရုတ်ကောင်စီအရာရှိတွေအဖွဲ့အစည်းတွေစီမံကိန်းတွေနဲ့လူပုဂ္ဂိုလ်တွေလုံခြုံရေးတိုးမြင့်မှုနဲ့နောက်နောက်အလားတူထပ်မဖြစ်အောင်မြန်မာကိုတောင်းဆိုထားတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလင်ကျန်းကပေကျင်းမြို့ကတင်းလာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တောက်ချတဲ့နောက်ပိုင်းတော့မန္တလေးမြို့ကတရုတ်ကောင်စီရဲ့ရုံးမှာပောက်ကွဲမှုဖြစ်ခဲ့ပြီးပျက်စီးမှုအနေချင်းဖြစ်ခဲ့တယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။သတင်းကြေညာချက်ကိုကောင်းလွင်ဦးပြောပြသွားတော့ပါ။တင်းလာညရဲ့ view ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကုဆန်ကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Cornelius တို့ဖြစ်ကြပါတယ်။ VOA ရဲ့ American VOA American တန်ရဲ့ season တွေကို Facebook YouTube နဲ့ VOA Internet ဆာမျက်နှာတွေကနေလည်းတရားကြည့်ရှုနားဆင်နိုင်တယ်လို့ Telegram ကနေလည်းသတင်းတွေကိုရယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်စီတူပါThis program has come to you from the Voice of America.